Welcome to the Voice of America in Burmese.
Mingla nya jam ma shin. VOA American တန်ရဲ2019ခုနှစ် February 6ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမများသတင်းအောင်ပါဒီကနေ့ညပိုင်းစီစဉ်တွေကိုတောင်းရင်တင်ဆက်ပေးပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့တဲ့နေ့မှာတော့မက္ကဆီကိုနဲ့နယ်စပ်မှာတတိုင်းကာမဲ့အစီအစဉ်တွေအမေရိကန်သမ္မတဒေါ်နယ်ထရန့်ကနိုင်ငံတော်ခြေပြမင်ခွန်းမှာထပ်မံဖိအားပေးပြောဆိုလိုက်ပါတယ်။လက်နက်ကင်ပရိခတ်တွေဖြစ်နေတဲ့ရခိုင်ပြည်နယ်ကနေနောက်ထပ်ဒုက္ခသည်တွေထပ်မံထွက်ပြေးလာနေတဲ့အပေါ်မြန်မာစစ်အုပ်ကိုဘင်္ဂလားဒေ့ရှ်ကကန့်ကွက်ပါတယ်။ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့တူကြီးညာပေးတော့မှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ဈေးကွက်ပေါ်အခြေခံတွက်ချက်ပြီးရင်းညွှန်းနိုင်ငံသားငွေလဲလှယ်နှုန်းသတ်မှတ်တဲ့စနစ်ကိုမြန်မာနိုင်ငံဘဟုဘဏ်က February 5ရက်နေ့ကစပြီးဆောင်ရွက်နေပြီဖြစ်တဲ့အကြောင်
း Interbank ဆိုတဲ့ဘဏ်ချင်းချင်းရောင်းဝယ်တဲ့အားမှာအိတ်ဆင်းတွေကိုကျွန်တော်စီတနည်းကို၄ခါပို့ရပါတယ်။ပြီးရင်ဘဏ်တွေကနေပြီးတော့ exporter importer တွေကိုရောင်းတဲ့ဥစ္စာတွေကိုကျွန်တော်တို့သတင်းပို့ပါတ
ယ်။မြန်မာနိုင်ငံဘဟုဘဏ်ဒုဥက္ကဋ္ဌဥပဘုံငယ်ပြောသွားတာပါ။နောက်ပိုင်းမှာသတင်းပြေဆုံကိုနားဆင်ရပါမယ်။ဒီသတင်းလွန်နဲ့အတူရခိုင်ပြည်နယ်ထဲမှာဖြစ်နေတဲ့ရက်စက်မှုတွေအဆုံးသတ်စေဖို့နဲ့လူမှုအတိုင်းဝိုင်းအလုံးအခြေအနေတိုးတက်စေဖို့မြန်မာအစိုးရအနေနဲ့စိတ်ရင်းအမှန်နဲ့ထိထိရောက်ရောက်ဆောင်ရွက်ဖို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအထူးတန်တမန်အန်ဂျလီနာဂျူလီကတိုက်တွန်းလိုက်တဲ့အကြောင်းနဲ့အခြားစိတ်ဝင်စားဖွယ်ရာသတင်းလွှာတွေကိုလည်းနားဆင်ရပါမယ်။သတင်းပတ်စင်ကဏ္ဍတွေမှာတော့လူလူနဲ့ကျန်းမာရေးကဏ္ဍမြမရေးတုံးသက်ချက်တို့အပြင်တပတ်အတွင်းအားကစားသတင်းလွှာတွေကိုလည်းတင်ဆက်ပေးပါမယ်ရှင်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါရှင
်။အမေရိကန်တောင်ပိုင်းနယ်စပ်မှာတတိုင်းကာမဲ့အစီအစဉ်တွေသမ္မတဒေါ်နယ်ထရန့်ကနိုင်ငံတော်ခြေပြမင်ခွန်းမှာထပ်မံဖိအားပေးပြောဆိုလိုက်ပါတယ်။တတိုင်းကာမဲ့ကုန်ကျစရိတ်တွေသဘောတူညီမှုမရနိုင်တဲ့အတွက်အစိုးရလုပ်ငန်းတွေနောက်တစ်ချိန်ရက်ဆိုင်ကောင်းရက်ဆိုင်ရဖို့ရပ်ပောင်းလိုက်တာကြံတော့တာကိုလည်းသမ္မတကသတိပေးခဲ့တာပါ။အစီအမင်းမဟာဗျူဟာချက်ချက်တာမီတတိုင်းကာယမှာဖြစ်ကြောင်းသမ္မတကဂရိပြုပြောကြားခဲ့ပေမယ့်နိုင်ငံတော်ရေးပေါ်အခြေအနေကြီးညာဖို့အရင်ကပြောထားတာမျိုးကိုတော့ထပ်မပြောတော့ပါဘူး။သမ္မတအတွက်မဲဆွေရေးမှာတတိုင်းကာမဲ့အစီအစဉ်ကိုအဓိကမူဝါဒတစ်ခုဖြစ်ဂရိပြုထားတဲ့သမ္မတထရန့်ကနိုင်ငံတော်ခြေပြမင်ခွန်းမှာမက္ကဆီကိုနိုင်ငံနဲ့နယ်စပ်ကအနေရှိတဲ့အခြေအနေတွေကိုလည်းတော်တော်များများထည့်သွင်းပြောဆိုသွားခဲ့တာပါ။အမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေပါဝင်တဲ့ရွှေပြောင်းဝင်ရောက်သူတွေကိုရင်ညွှန်းပြီးမိန်ကွန်းပြောနေတဲ့အချိန်မှာပဲအမေရိကန်ကိုလူအုပ်ကြီးချစ်တက်လာနေတဲ့အကြောင်းလည်းပြောဆိုသွားပါတယ်။လက်ရှိနိုင်ငံရေးအခြေအနေအရမနေ့ကနိုင်ငံတော်ခြေပြမိန်ကွန်းမှာသမ္မတထရန့်ကညီညွတ်ရေးနဲ့ပါတီဆွဲခင်းရေးကိုလည်းတိုက်တွန်းခဲ့တာပါ။ဒါပေမဲ့လည်း Twitter လူမှုကွန်ရက်ပေါ်ကနေသမ္မတထရန့်ကပုတ်ကတ်စော်ကားတာလှံပြောင်းခေါ်ဝေါ်တဲ့အတုံးတုံးနေနဲ့တက်ခက်ခံရလေးရှိတဲ့အတက်ခံနိုင်ငံရေးသမားတွေကတော့သမ္မတရဲ့သတင်းစကားကိုဘလောက်ထိလက်ခံနိုင်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။
သမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံတော်အခြေပြမိန်ခွန်းအပေါ်တုံ့ပြန်ပြောဆိုခဲ့တဲ့ Stacey Abrams ကအမေရိကန်ပြည်ထောင်စုပို့ပြီးတော့အာခေါင်ခိုင်မာလာစီရင်နီလန်တဲ့အနေနဲ့တရားမျှတမှုရှိတဲ့လူမှုစီးပွားရေးအပေါ်ထပ်ပြီးတော့တန်ထိတ်ထန်ချလုပ်ကိုင်မှုတိုက်တွန်းပြောဆိုသွားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလမှာကျင်းပတဲ့ Georgia ပြည်နယ်အုပ်ချုပ်ရေးမှူးရွေးကောက်ပွဲမှာတည်တည်လေးရှုံးနိမ့်ခဲ့တဲ့ Abrams ကနိုင်ငံပြဿနာတွေအပေါ်သမ္မတထရမ့်ရဲ့ကင်တွဲဆောင်ရွက်ပုံကိုအလွန်မင်းစိတ်ပြတ်မိပေမဲ့သမ္မတထရမ့်ရှုံးနိမ့်သွားတာမျိုးတော့မလိုလားဘူးလို့ပြောပါတယ်။ဒါပေမဲ့လည်းသမ္မတအနေနဲ့အမှန်တွေကိုပြောဖို့သူ့ရဲ့တာဝန်ဗိုလ်တရားတွေကိုလေးစားဖို့နဲ့အမေရိကန်နိုင်ငံရဲ့ထူးခြားတဲ့မတူကွဲပြားမှုတွေအပေါ်လေးစားမှုရှိဖို့လဲ Stacey Abrams ကတိုက်တွန်းသွားပါတယ်။တခါသမ္မတထရမ့်ကြောင့်ပြီးခဲ့တဲ့လကအစိုးရရန်ရတချို့စံချိန်တင်ရန်နာတော်ခဲ့ရတဲ့အတွက်ဝန်ထမ်းပေါင်း8000ကျော်ထိခဲ့ခဲ့ရတဲ့လို့ရအပေါ်မှာလဲ Abrams ကပြစ်တင်ဝေဖန်သွားပါတယ်။အစိုးရဝန်ထမ်းတွေရဲ့လူနွေမှုဘဝတွေကိုနိုင်ငံရေးကစားကွက်မှာထည့်သွင်းအသုံးချတာဟာဂုဏ်သိက္ခာမဲ့တဲ့လို့ရဖြစ်တယ်လို့အဲ့ဒီလို့ရဟာအမေရိကန်သမ္မတရဲ့ stand ထွင်တဲ့လို့ရတခုတာဖြစ်တယ်လို့လဲသူကဝေဖန်ခဲ့တာပါ။ဒါဟာအမေရိကန်ပြည်သူပြည်သားတွေကိုသာမကသူတို့ရဲ့စံနှံဖိုးတွေကိုပါပြစ်ပယ်တဲ့လို့ရဖြစ်တယ်လို့လည်း Abrams ကပြောဆိုသွားပါတယ်
။အမေရိကန်နိုင်ငံခြားမူဝါဒရေးရနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ကနိုင်ငံတော်ခြေပြမင်ခွန်းမှာထည့်သွင်းပြောဆိုရမှာအမေရိကန်တပ်ဖွဲ့တွေနှစ်ပေါင်းများစွာတိုက်ခတ်နေတဲ့စစ်ပွဲတွေအဆုံးသတ်နိုင်ရေးအမေရိကန်ဆိုရကအချိန်မီမူဝါဒချမှာဆောင်ရွက်ခဲ့ရင်မရှောင်သာမလွဲသာကျုံရမယ်လို့သမ္မတကပြောနေတဲ့ပရိပခတ်တွေကိုဟန်တားနိုင်ရေးကိစ္စတွေကိုလည်းပြောဆိုသွားပါတယ်။အာဖဂန်နဲ့အီရန်နိုင်ငံတွေကစစ်ပွဲတွေမှာအကြီးအကျယ်အကုန်ကြခံတုံးဆွဲနေရတာတွေ2000ခုနှစ်ကစလို့အမေရိကန်တပ်ဖွဲ့ဝင်9000နီးပါးတိစုံနေရတာတွေကိုလည်းသမ္မတထရန့်ကအလေးထားပြောကြားသွားတာပါ။ တာလီဘန်နဲ့ပါဝင်အာဖဂန်နိုင်ငံကဖွဲ့စည်းရေးနဲ့အပြည့်သဘောဆောင်ဆွေးနွေးမှုတွေရှိနေကြောင်းနဲ့ဆွေးနွေးညှိနှိုင်းမှုတွေမှာတိုးတက်မှုရလာတဲ့အမျှစိတ်လွတ်ထားတဲ့အမေရိကန်တပ်တွေကိုရှော့ချပြီးအကြမ်းဖက်ဝါဒတံပြန်တက်ဖြစ်ရေးကိုအာရုံစိုက်နေမှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ2014ခုနှစ်ကစလို့ယူရိုနိုင်ငံမြောက်ပိုင်းနဲ့ဆီးရီးယားရှေ့ပိုင်းကနေရာတော်တော်များကိုထိန်းချုပ်ခဲ့တဲ့ IS စစ်သွေးကြွတွေကိုရှင်းလင်းမှုကြိုးပမ်းနေတဲ့ဆီးရီးယားနိုင်ငံကအမေရိကန်တပ်တွေကိုပြန်လည်ရုပ်သိမ်းမှုလဲသမ္မတ်ထရန့်ကအမိန့်ပေးထားပါတယ်။မြောက်ကိုရီးယားပေါ်တန်တမာဆက်ဆံရေးမူဝါဒတတိကြောင့်ဖက်ဆစ်ကန်အမေရိကန်တွေပြန်လွတ်လာတယ်လို့ပထမဆုံးအချိန်ထိပ်သီးဆွေးနွေးပွဲနောက်ပိုင်းနျူကလ িয়ার နဲ့မစ်ဆိုင်းတုံးစမ်းသပ်မှုတွေရပ်တန့်တာမျိုးလို့တိုးတက်မှုတွေရှိကြောင်းလဲဂုဏ်ယူပြောဆိုခဲ့တာပါ။ဒါပေမဲ့လည်းယူရိုနိုင်ငံနဲ့ပတ်သက်လို့ပြောဆိုရမှာတော့သမ္မတမဖြစ်ခင်ကပြောဆိုခဲ့တဲ့လေဆံထက်ပြင်းထန်တဲ့သဘောထားကိုလည်းနိုင်ငံတော်အခြေပြမင်းကွန်းထဲမှာသမ္မတထရန့်ကထည့်သွင်းပြောဆိုသွားပါတယ်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းနဲ့ဒုတိယအကြိမ်အဖြစ်ဗီယက်နမ်နိုင်ငံမှာဒီလကုန်ပိုင်းမှာတွေ့ဆုံမယ်လို့အမေရိကန်သမ္မတဒိုနယ်ထရမ့်ကအင်္ဂါနေ့ညကပြောတဲ့နိုင်ငံတော်အခြေပြမင်းကွန်းထဲမှာထည့်သွင်းပြောဆိုသွားပါတယ်။ဖေဖော်ဝါရီလ29ရက်နေ့မှာထိပ်တီးတွေ့ဆုံမယ်လို့ကြေညာတဲ့အချိန်မှာမြောက်ကိုရီးယားကောင်းဆောင်နဲ့တွေ့ဆုံဆွေးနွေးရေးသူ့လုပ်ရအပေါ်သမ္မတထရမ့်ကဂုဏ်ယူပြောဆိုခဲ့ပါတယ်။သူသာသမ္မတအဖြစ်အရေးမခံခဲ့ရဘူးဆိုရင်မြောက်ကိုရီးယားနိုင်ငံနဲ့အမေရိကန်ကြားခုချိန်မှာစစ်ပွဲကြီးဖြစ်ပြီးတော့လူသားနဲ့ချီအသက်ဆုံးရှုံးရမယ့်အနေအထားကိုရောက်နေလောက်ပြီလို့သူ့အနေနဲ့ထင်မြင်တဲ့အကြောင်းသမ္မတထရမ့်ကပြောဆိုသွားပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့လုတ်ကွင်ဆက်အများကြီးကြံနေသေးပေမဲ့လည်းသူနဲ့ကောင်းဆောင်ခင်မတို့ရဲ့ဆက်ဆံရေးကောင်းမွန်တဲ့အနေအထားမှရှိတယ်လို့လည်းပြောဆိုသွားပါတယ်။ထိပ်သီးဆွေးနွေးပွဲကိုဘယ်မြို့မှာကျင်းပမလဲဆိုတာသမ္မတထရမ့်ကပြောဆိုမသွားပေမဲ့ကမ်းခြေမြို့ဖြစ်တဲ့ဒနန်းဒါမှမဟုတ်မြို့တော်ဟနွိုင်းမှာဖြစ်နိုင်တယ်ဆိုတဲ့ခန့်မှန်းပြောဆိုမှုတွေလည်းထွက်ပေါ်နေပါတယ်။ပြီးခဲ့တဲ့ဇွန်လမှာကောင်းဆောင်အုပ်စင်ကာပူနိုင်ငံမှာပထမဆုံးထိပ်သီးတွေ့ဆုံခဲ့ပြီးတဲ့အချိန်ကစလို့အမေရိကန်နဲ့မြောက်ကိုရီးယားကြားဆက်ဆံရေးတွေနှေးကွေးနေခဲ့တာဖြစ်ပါတယ်။
ကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာဘာသာအစီအစဉ်ရဲ့ဟုတ်ဦးနဲ့ညကတဲ့တွေကိုဆက်လက်ကြီးညာနေပါတယ်။လက်နက်ကန်ပြပကတိဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ကနေနောက်ထပ်ဒုက္ခသည်တွေထပ်မံထွက်ပြေးလာနေတဲ့ပုံမြန်မာဆွေအကိုဘင်္ဂလားဒေ့ရှ်ကကန့်ကွက်လိုက်ပါတယ်။ဗုဒ္ဓဘာသာဝင်ရခိုင်တွေနဲ့တခြားတိုင်းရင်းသားတွေပါထပ်မံရောက်ရှိလာတဲ့အတွက်မနေ့နောက်ပိုင်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတပ်မကြီးကိုစင့်ခေါ်ပြောဆိုခဲ့တာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတူကိုကူကပ်ပြီး AFA သတင်းကဖော်ပြခဲ့တာပါ။ထွက်ပြေးလာသူအရေးအတွက်တိုးလာနေပြီးနေဆက်မှာရှိနေသူတချို့ကလည်းမကြမ်းခင်ထပ်မံဝင်ရောက်လာဖို့ရှိရကြောင်းတိုက်ပွဲတွေရပ်တန့်နေအောင်ဆောင်ရွက်ဖို့မြန်မာအစိုးရကိုတိုက်တွန်းခဲ့တဲ့အကြောင်းလဲအမည်မဖော်လို့သူဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနအရာရှိကပြောဆိုထားပါတယ်။ဒါပေမဲ့လည်းနောက်ထပ်အသစ်ရောက်လာတယ်လို့ဆိုတဲ့လူကြီးကိန်းကနန်အတိအကျကိုတော့ပြောဆိုတာမျိုးမရှိပါဘူး။မြန်မာနိုင်ငံကထွက်ပြေးလာသူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းဘန်တာဘန်ခရိုင်ကလူသူရောက်ပေါက်နေတဲ့ဒေသကနေဝင်ရောက်လာတာဖြစ်တဲ့အကြောင်းလဲဘင်္ဂလားဒေ့ရှ်နေရာဆောင်တပ်ဖွဲ့အတူကိုကူကာပြီးတရင်မှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကန့်ကွက်ချက်နဲ့ပတ်သက်လို့မြန်မာတာဝန်ရှိသူတွေဘက်ကတစုံတရာတုံ့ပြန်တာမျိုးတော့မကြားသေးပါဘူး။ရခိုင်ပြည်နယ်ကြောက်တော်မြို့ကရဲကင်းစခန်းတွေကိုရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ကဇန်နဝါရီ4ရက်လွတ်လပ်ရေးနေ့မှာစီးနှင်းတက်ခတ်ခဲ့ပြီးနောက်ပိုင်းမြန်မာလူမျိုးတပ်ဖွဲ့တွေကလိုက်လံရှင်းလင်းရာကတိုက်ပွဲတွေတကြောပြန်ဖြစ်ပွားနေတာပါ။
2018ခုနှစ်မှာကျင်းပခဲ့တဲ့ကြားကာလလွှတ်တော်ရွေးကောက်ပွဲကိုပြည်ပကကြားဝင်နောက်ဆက်ချင်းရှိမရှိအမေရိကန်အစိုးရကနောက်ဆုံးအကဲဖြတ်စစ်ဆေးခဲ့တာမှာပြည်ပကဝင်ရောက်ဆွတ်ဖက်မှုမျိုးတွေမတွေ့ရဘူးဆိုပြီးကောက်ချက်ချခဲ့ပါတယ်။ဒါပေမဲ့လည်းမဲရလာတွေအပေါ်ပြည်ပရဲ့လွှမ်းမိုးမှုရှိမရှိဆိုတာကိုတော့အစိုးရဘက်ကပြောဆိုခြင်းမရှိပါဘူး။အမေရိကန်တရားရေးနဲ့ပြည်ထရေးဌာနကဌာနအတွင်းသက်သာထုတ်ပြန်တဲ့အစီရင်ခံစာမှာအမေရိကန်ကြားကာလလွှတ်တော်ရွေးကောက်ပွဲကျင်းပရာအဆောက်အုံတွေနိုင်ငံရေးစုဝေးပွဲတွေမှာပြည်ပအစိုးရဒါမှမဟုတ်ပြည်ပအေဂျင့်တွေဘက်ကလာပြီးတော့နောက်ဆက်တဲ့သက်သေအထောက်အထားတွေဒီကနေ့ထိမတွေ့ရဘူးလို့မနေ့အင်္ဂါနေ့ကထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်။အမေရိကန်ရွေးကောက်ပွဲတွေကိုပြည်ပကကြားဝင်နောက်ဆက်မှုကိုနိုင်ငံတော်အရေးပေါ်အခြေအနေအဖြစ်သတ်မှတ်ပြီးတော့အမေရိကန်ရွေးကောက်ပွဲမှာမမှန်သတင်းဖြန့်ပြီးစိုက်ဘာတိုက်ခိုက်မှုမှာပတ်သက်မှုရှိတဲ့သူတွေကိုတံခတ်အရေးယူဖို့ပြီးခဲ့တဲ့စက်တင်ဘာလမှာသမ္မတထရမ့်ကတချက်လိုအမိန့်ကိုလက်မှတ်ရေးထိုးခဲ့တဲ့အပေါ်အခုလိုပူပေါင်းစုံစမ်းပြီးအစီရင်ခံစာထုတ်ပြန်လိုက်တာပါ။အဲ့ဒီအစီရင်ခံစာကိုသမ္မတထရမ့်စီတင်လာနေကပေးပို့ခဲ့ပါတယ်။ဒါပေမဲ့လည်းအီရန်၊ရုရှားနဲ့တရုတ်နိုင်ငံတွေကအမေရိကန်ရွေးကောက်ပွဲကိုကြားဝင်နောက်ဆက်ခဲ့တဲ့ဆိုပြီးအမေရိကန်ထောက်လှမ်းရေးအတိုင်းအဝန်းကကနဦးတွေ့ရှိထားတာဖြစ်တဲ့အတွက်အခုထုတ်ပြန်လိုက်တဲ့အစီရင်ခံစာကအဲ့ဒီနိုင်ငံတွေအပေါ်စီးပွားရေးအရာတန်ခတ်ပိတ်ဆို့မှုဒါမှမဟုတ်လဲပြင်းထန်တဲ့တခြားအရေးယူမှုတွေချမှတ်ရေးတွန်းအားဖြစ်လာစေမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။
မြောက်အတ္တလန္တိစာချုပ်ဖွဲ့ NATO ဖွဲ့ဝင်ဖြစ်ပူးပေါင်းဝင်ရရေးအရေးပါတဲ့သဘောတူညီချက်တွေကိုမက္ဆီဒိုးနီးယားနိုင်ငံကလက်မှတ်ရေးထိုးလိုက်ပြီးရှင်းနေတဲ့လုပ်ငန်းစဉ်အပြီးတက်နိုင်မယ်လို့လည်းမျှော်လင့်ရပါတယ်။ဗဂျန်နိုင်ငံပရဆန်မျိုးကဒီကနေ့လက်မှတ်ရေးထိုးတဲ့အခမ်းအနားကိုတော့မက္ဆီဒိုးနီးယားဝန်ကြီးချုပ်နီကိုလာဒီမီထရော့ဖ်နဲ့ NATO ဖွဲ့တွင်ရင်းမှုချုပ်ယန်စတိုဒင်ဘတ်တို့လည်းတက်ရောက်ခဲ့ကြတာပါ။ NATO ဖွဲ့ရဲ့30ပြည့်ဖွဲ့ဝင်ဖြစ်မက္ဆီဒိုးနီးယားနိုင်ငံကိုလက်ခံတဲ့အတွက်ဒေသတွင်းတည်ငြိမ်မှုနဲ့လုံခြုံရေးအတွက်ပုံမှန်ထောက်ကူဖြစ်လာမယ်အကြောင်းလည်းတွင်ရင်းမှုချုပ်ကပြောဆိုခဲ့ပါတယ်။မက္ဆီဒိုးနီးယားဝန်ကြီးချုပ်ကတော့မာမိတ်ဖွဲ့ဝင်ဖြစ်လာတဲ့အတွက်တနင်္ဂနွေနေ့ရက်တရာမျိုးမဟုတ်တော့တာကြောင့်တိုင်းပြည်အတွက်အရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တဲ့အကြောင်းနေတိုးတွင်ရင်းမှုချုပ်နဲ့အတူသတင်းတောက်တွေကိုပြောဆိုခဲ့တာပါ။မက္ဆီဒိုးနီးယားနိုင်ငံအမည်နဲ့ပတ်သက်လို့ကာလကြာရှည်အငင်းပွားနေတဲ့ Greece နိုင်ငံကတော့နေတိုးဖွဲ့ဝင်ဖြစ်ပွားမဲ့မက္ဆီဒိုးနီးယားနိုင်ငံရဲ့ကြိုးပမ်းမှုတွေကိုကန့်ကွက်ထားဖို့ပါတယ်။နိုင်ငံစလုံးပိုင်ဆိုင်တဲ့ Greece နိုင်ငံမြောက်ပိုင်းကသမိုင်းဝင်ဒေသရဲ့အမည်ကိုမြောက်ပိုင်းမက္ဆီဒိုးနီးယားသမရနိုင်ငံအဖြစ်ပြောင်းလဲဖို့လဲ Greece နဲ့မက္ဆီဒိုးနီးယားနိုင်ငံတို့ကြားသဘောတူထားကြတာပါ။မက္ဆီဒိုးနီးယားနိုင်ငံကို NATO ဖွဲ့ဝင်ဖြစ်တရားဝင်အသိအမှတ်ပြုလက်ခံမှုကြံဖွဲ့ဝင်29နိုင်ငံကအတည်ပြုပေးရမှာလည်းဖြစ်ပါတယ်။
ပါကစ္စတန်နဲ့ကက်ရှမီးယားကဆန္ဒပြသူရနဲ့ခြေတော်ဟာကက်ရှမီးယားလက်နက်ကိုင်တွေကိုထောက်ခံတဲ့အနေနဲ့ရောကက်ရှမီးယားတို့နဲ့သွေးစည်းညီညွတ်မှုကိုပြသတဲ့အနေနဲ့ပါကက်ရှမီးယားဒေးနှစ်ပတ်လည်နေ့ကိုအစ္စလာမဘတ်မှာအင်္ဂါနေ့ကစူဝေးပြီးတော့ဆင်နွှဲခဲ့ကြပါတယ်။ Conservative Jamal Islami နိုင်ငံရေးပါတီကရာနဲ့ခြေတဲ့ထောက်ခံသူတွေလည်းထောက်ခံတဲ့အနေနဲ့ကာရာချီမြို့မှာအင်္ဂါနေ့ကစူဝေခဲ့ကြပါတယ်။အိန္ဒိယအစိုးရထိန်းချုပ်မှုအောက်ကနေလွှတ်လိုက်ရဖို့ကြိုးပမ်းနေတဲ့ဆိုတော့ကက်ရှမီးယားဒေသနဲ့စီလုံးညီညွတ်ကြောင်းပြတ်တရဲအနေနဲ့ကက်ရှမီးယားဒေးအဖြစ်သတ်မှတ်ထားတဲ့ဖေဖော်ဝါရီလ5ရက်နေ့ရောက်တိုင်းကဘာတဝမ်ကပါကစ္စတန်နဲ့ကက်ရှမီးယားတို့ဆင်နွှဲလေရှိပါတယ်။ကက်ရှမီးယားဒေသကိုအိန္ဒိယနဲ့ပါကစ္စတန်တို့ကတဝက်စီခွဲပြီးအုပ်ချုပ်နေတာဖြစ်ပေမဲ့အဲ့ဒီဒေသတစ်ခုလုံးကိုသူတို့ပိုင်အဖြစ်နှစ်နိုင်ငံစလုံးကပြောဆိုနေတာပါ။အိန္ဒိယအုပ်ချုပ်နေတဲ့ကက်ရှမီးယားဒေသမှာ1989ခုနှစ်ကတည်းကလက်နက်ကင်တော်လှန်မှုတွေဖြစ်ပေါ်ခဲ့တာဖြစ်ပြီးကက်ပါကစ္စတန်ဘက်ကကက်ရှမီးယားဒေသနဲ့ပူးပေါင်းမှုတမမဟုတ်တိကျလွတ်လပ်တဲ့နိုင်ငံတစ်ခုအဖြစ်ရည်တည်ဖို့တောင်းဆိုလာတာဖြစ်ပါတယ
်။ဗုဒ္ဓဟူးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်။ဈေးကွက်အပေါ်အခြေခံတွက်ချက်ပြီးရည်ညွှန်းနိုင်ငံသားငွေလဲလှယ်နှုန်းသတ်မှတ်တဲ့စနစ်ကိုမြန်မာနိုင်ငံဘဟုဘဏ်ကဖေဖော်ဝါရီလ5ရက်နေ့ကစပြီးတော့ဆောင်ရွက်နေပါပြီ။နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေမြင်ထားကြတဲ့မြန်မာကျပ်ငွေနဲ့ဒေါ်လာလဲလှယ်နှုန်းအပြောင်းအလဲမြင့်လွန်းနေဆိုတာကိုထိန်းချုပ်နိုင်အောင်ဆောင်ရွက်လိုက်တာဖြစ်တယ်လို့ဘဟုဘဏ်တာဝန်ရှိသူကပြောပါရယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါရယ်ရှင်။
အရင်ကလီလံဈေးကွက်ပေါ်မှာဒေါ်လာရောင်းဝယ်လုပ်တဲ့ပေါက်ဈေးအရတွက်ချက်ထုတ်ပြန်တဲ့ရည်ညွှန်းငွေလဲလှယ်နှုန်းတန်ဖိုးကလက်တွေ့အခြေအနေနဲ့ကွာခြားနေတဲ့အတွက်အခုလိုပြင်ဆင်လိုက်တာလို့ဘိုးဘန်ကပြောပါရယ်မြန်မာနိုင်ငံရဲ့နိုင်ငံသားငွေအတက်အကျပြောင်းလဲများတဲ့အပေါ်မှာငွေလဲနှုန်းမတည်ငြိမ်ဘူးလို့နိုင်ငံတကာငွေကြေးရှောင်ပုံငွေအဖွဲ့ IMF ကသတ်မှတ်ခဲ့ပူးတဲ့အတွက်လက်တွေ့ဈေးကွက်အခြေအနေနဲ့နှီးစပ်အောင်ဒီစနစ်ကိုပြောင်းလဲကျင့်သုံးရတာလို့ဘောဘန်ဒူဥက္ကဋ္ဌဦးဘူဘူငယ်ကသတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ
်။ Interbank ဆိုတဲ့ brand ချင်းချင်းရောင်းဝယ်တဲ့ဟာမှာအိတ်ဆင်းတွေကိုကျွန်တော်စီတနည်းကို၄ခါပို့ရပါတယ်။ပြီးရင် brand ကနေပြီးတော့ exporter importer တွေကိုရောင်းတဲ့ဥစ္စာတွေကိုကျွန်တော်တို့သတင်းပို့ပါတယ်။သတင်းပို့တဲ့ဥစ္စာကမနေ့9နိုင်ရနေပြီးတော့3နိုင်ကြားမှာရောင်းဝယ်ဖြစ်တဲ့ဟာတွေမူတည်ပြီးတော့ကျွန်တော်တို့ကတွက်ချက်ပြီးတော့4နိုင်မှာကျွန်တော်တို့ကညင်ညာပြီးတဲ့စနစ်ဖြစ်ပါတယ်။အခုမနေ့ပိုင်းထုတ်ပြန်ကြလည်းမလုပ်ပါဘူး။အဲ့တော့မနေ့ပိုင်းမှာကျွန်တော်တို့ကအရင်ကသိတဲ့အတိုင်းဘယ်မှာမှကျွန်တော်အယောင်းဝယ်တစ်ခုလုတ်ပြီးတော့ထုတ်ပြန်မှရတယ်ဥစ္စာမင်းရဲ့ညံ့ညံ့ဈေးကိုထုတ်ပြန်အဲ့ဒီခါမှာကျွန်တော်မှအခက်ခဲရပါဖြစ်နေတယ်ဆိုတော့တနည်းလာပြီးရုံးပိတ်လိုက်တယ်ဆိုတော့ကျွန်တော်တို့ကတောက်ကြံနေညံ့ညံ့တုံးကိုအင်္ဂါလေးမနဲ့မှကျင်ညာကျွန်တော်မှဖြစ်တယ်အေးအဲ့ဒီမှာပဲကြံရင်ရုံးပိတ်လိုက်လို့ဆယ်ရက်လောက်များပိတ်သွားခဲ့တယ်လုံးခဲ့တဲ့ဆယ်ရက်ကဈေးကိုကျွန်တော်တို့ကနောက်၁၁ရက်လောက်နေမှကျင်ညာကျွန်တော်မှအခက်ခဲရအဲ့ဒီတော့အခုဒီစနစ်မှာတော့ဒီနေ့ရောင်းဝယ်ဖြစ်နေတဲ့ဈေးကိုကျွန်တော်တို့ကဒီနေ့ညံ့ညံ့ကျင်ညာပေးခြင်းဖြစ်တဲ့အတွက်ပို့ပြီးတော့လေအချိန်မှန်နဲ့ကျွန်တော်တို့နီးစပ်သွားမယ်နော်
ဈေးကွက်အခြေခံတဲ့ရည်ညွှန်းနိုင်ငံသားငွေလဲလှယ်နှုန်းကြောင့်ပြင်ပပေါက်ဈေးနဲ့ဘိုးဘန်ဈေးကွာခြားမှုမရှိတော့တဲ့အတွက်ဒါဟာဈေးကွက်ပေါက်ဈေးကိုလွတ်လပ်စွာသတ်မှတ်လိုက်တဲ့အနေအထားဖြစ်ကြောင်းဘဏ်လုပ်ငန်းပညာရှင်ဦးရဲမင်းဦးကသုံးသပ်ပါတယ်
အဲဒီကွက်ကြီးတဏီကုန်ဈေးကြီးတက်လိုက်ကြလိုက်ဖြစ်တဲ့အချိန်မှာဘိုးဘန်ဘက်ကနေလည်းလုံးမပြောင်းမနဲ့မနဲ့ပြာဈေးကြီးနဲ့တဏီကုန်ကြီးထွက်လာအဆင်မပြေဘူးမပြေတော့ခုကျတော့သူကတဏီကုန်ဘိုင်းကြီးကြားထဲမှာအယောင်းဝယ်လုပ်တဲ့ဈေးနှုန်းတွေကိုသူ့အကြောင်းကြပါဒီဈေးနှုန်းတွေကိုကြည့်ပြီးတော့မှတွက်ချက်ပြီးညနေကြမှာတော့ရင်းညွှန်းဆိုပြီးဈေးတစ်ခုပဲထုတ်ပေးမှာပေါ့ပြောချင်တာကသူ့ဈေးနှုန်းကိုဘဏ်တွေက ကျောင်းဝလိုက်လာကြမလို့တော့ကိုယ့်ကိုယ်ကိုရောင်းဝယ်တကယ်ဖြစ်တဲ့စီးပွားအောက်ဖင်းနဲ့ပဲလောက်ကြပါလို့ခွင့်ပြုလိုက်တဲ့သဘောပါပဲ
။ဘိုးဘန်ကနေစဉ်သတ်မှတ်ထားရဲ့ရည်ညွှန်းငွေလဲလဲနှုံအပေါ်မှာတုံညာတသမရှိရာဂိုင်းနှုံးနဲ့ပူပြီးဒါမှမဟုတ်ရင်အဲ့ဒီအောက်ကိုရောက်ကြပြီးရောင်းဝယ်မလုပ်ရဘူးလို့အရင်ကသတ်မှတ်ခဲ့ပေမဲ့ဒါကိုမနစ်ကဩဂုတ်လ16ရက်မှာပယ်ဖျက်ခဲ့ပါတယ်။ပြင်ပမှာနိုင်ငံသားငွေကိုလွတ်လွတ်လပ်လပ်ဝယ်ယူခွင့်လုပ်လိုက်တာမျိုးမဟုတ်ဘဲလိုအပ်တဲ့အချိန်မှာဝင်ရောက်ထိမ့်သိမ်းတာလဲလုံဆောင်သွားမှာဖြစ်တယ်လို့ဥပဘုံငယ်ကပြောပါရယ
်။ကဘာကြီးမှာဘယ်ဘူဘာမှဒီဈေးကွက်ရဲ့ trend ကိုတိုက်လို့မရပါဘူး။ဒီနိုင်ငံသားဈေးကွက်နိုင်ငံသားငွေကြီးဈေးကွက်ဆိုတာ24နာရီလဲပတ်နေဈေးကွက်ပါ။ဒီ foreign exchange market ဆိုတာဘာပေါ်မှာရှိသမျှတော့ market ကြီး equity market ကြီးကြီး bond market ကြီးကြီး foreign exchange market ဆိုတာအစပေါင်းများစွာကြီးပါပဲ။ဒါကိုသွားပြီးတော့ဘယ်ဘူဘာမှရည်ရှိမှတောက်ခံလို့မရပါဘူးရည်တူမှရကြပါဘူးအဲ့တော့ကျွန်တော်တို့ကတော့ဒီလိုမျိုးဈေးကွက်လိုအပ်ချက်ရဖြစ်လာပြီဆိုလို့ရှိရင်ကျွန်တော်တို့ကဈေးကွက်ကြီးကိုစန့်ကြည့်ပြီးကျွန်တော်လုံးမဲ့လုံးမဟုတ်ပါဘူးသို့တော့အပြောင်းလဲသိပ်များတဲ့အခါမှာအပြောင်းလဲသိပ်ပြင်းတဲ့အခါမှာဘာဖြစ်လဲဆိုတော့ပြည်သူလူထုရဲ့အနေနဲ့ကျွန်တော်ဗမာကျပ်ငွေပေါ်ယုံကြည်မှုကျနိုင်ပါမယ်ဒီအတွက်ဒီအရလူတဲ့နေရာမှာလူတဲ့အချိန်မှာကျွန်တော်တို့ဝင်ထိန်းသွားမှာဖြစ်ပါတယ
်။ဘိုးဘန်ဒီနဲ့နိုင်ငံသားဝေလဲလဲနှုံတနေ့တာချင်းအပြောင်းလဲတိတ်မြန်ဆန်နေတဲ့အခါမျိုးမှာဝင်ရောက်ထိညှိပေးရမျိုးလုံးမှာဖြစ်တယ်လို့နိုင်ငံသားအရံဝေတိုးလာဖို့လဲဆောင်ရွက်ရကြောင်းဘိုးဘန်ဒူဥက္ကဋ္ဌသတင်းစာရှင်းလင်းပွဲအတွင်းပြောသွားပါရယ်။လက်ရှိမှာမြန်မာနိုင်ငံရဲ့အရံဝေကြီးပမာဏဟာ3လကျော်စာပမာဏပဲရှိပြီးတကယ်တမ်းကတော့5လကျော်6လစာပမာဏလိုအပ်နေတယ်လို့ဆိုပါရယ်။နိုင်ငံသားဝေတောင်းတင်းတဲ့ဆိုရဲ့အချက်ဟာပြည်ပရင်းနှီးမြှုပ်နှံသူတွေထဲ့သွင်းစဉ်းစားတဲ့အဓိကအကြောင်းအချက်တွေကတခုလည်းဖြစ်ပါတယ်
။ကိုစောထဲ့သတင်းပေးပို့ထားတာပါရှင်။အခုဆက်ပြီးတော့ Hollywood ရုပ်ရှင်မင်းသမီး Angelina Jolie ဘင်္ဂလားဒေ့ရှ်နိုင်ငံက Rohingya ဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့တဲ့အကြောင်းသတင်းလွှာကိုထုတ်လွှင့်ပေးပါမယ်။ရခိုင်ပြည်နယ်ထဲမှာဖြစ်နေတဲ့ရက်စက်မှုတွေအဆုံးသတ်စေဖို့နဲ့လူမှုအတိုင်းဝိုင်းအားလုံးရဲ့အခြေအနေတိုးတက်စေဖို့မြန်မာအစိုးရအနေနဲ့စိတ်ရင်းအမှန်နဲ့ထိထိရောက်ရောက်ဆောင်ရွက်ဖို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအထူးတန်တမန် Angelina Jolie ကတိုက်တွန်းလိုက်ပါတယ်။ Rohingya ဒုက္ခသည်တွေခုလိုအခြေအနေရောက်ရတာကချိုးတင်ကာကွယ်နိုင်ရင်းနဲ့မကာကွယ်နိုင်ခဲ့တာကြောင့်ဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့တဲ့အန်ဂျလီနာဂျိုလီကပြောခဲ့ပါတယ်။အပြည့်အစုံကိုမတ်ဆုမြတ်မွန်ကဆက်ပြီးတော့ပြောပြပေးပါရှင်
။ရိုဟင်ဂျာဒုက္ခသည်အရေးအတွက် February 4ရက်ကနေ6ရက်နေ့အထိဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်တဲ့ UNHCR ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုံးအထူးတန်တမန် Hollywood အကျော်မော်အန်ဂျလီနာဂျိုလီဟာပုထုနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ရုံးမှနိုင်ငံသားရေးဝန်ကြီး M Shahidu Haq အကြီးအကဲတန်တမန် AK Abdul Momen တို့နဲ့တွေ့ဆုံပြီးတော့ဒုက္ခသည်တွေအကူအညီပေးရေးဆိုင်ရာကိစ္စတွေဆွေးနွေးခဲ့ပါတယ်။ဝန်ကြီးချုပ်ရှိခါစီနာနဲ့လည်းဒီညတွေ့ဆုံဖို့အစီအစဉ်ရှိပါတယ်။ February 5ရက်နေ့ကတော့ Cox's Bazar မှာရှိတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့တယ်လို့ Rohingya ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။1990ပြည့်နှစ်ပိုင်းတွေကမြန်မာနိုင်ငံဘက်ကနေရောက်နေတဲ့ဒုက္ခသည်တွေနဲ့2019 August လနောက်ပိုင်းထွက်ပြေးလာကြတဲ့ဒုက္ခသည်တွေကြောင့် Bangladesh နိုင်ငံဘက်ရောက်နေတဲ့ဒုက္ခသည်အရေအတွက်ဟာမြန်မာနိုင်ငံတည်းမှာထက်နှစ်ဆကျော်ပိုများနေတယ်လို့ UNHCR ရဲ့ထုတ်ပြန်ချက်မှာ Angelina Jolie ကပြောကြားခဲ့ပါတယ်။ကျွဲနွားတွေလိုဆက်ဆံခံရတယ်လို့ဆိုရဲဘဝတသက်လုံးနိုင်ငံမဲ့ဖြစ်နေကြတဲ့မိသားစုတွေနဲ့တွေ့ရတာအင်မတန်စိတ်ထိခိုက်ရတယ်လို့ဖော်ပြထားပါတယ်။ Rohingya ဒုက္ခသည်တွေအနေနဲ့နေအိမ်ပြန်ခွင့်အပြည့်အဝရှိပေမဲ့သူတို့အတွက်လုံခြုံတယ်လို့ခံစားရတော့မှသူတို့သဘောနဲ့သူတို့ပြန်တင့်တယ်လို့ဒုက္ခသည်များဆိုင်ရာအထူးတန်တမန် Angelina Jolie ကပြောပါတယ်။ Bangladesh ဒုက္ခသည်စခန်းတွေမှာသူနဲ့တွေ့ဆုံခဲ့တဲ့ဒုက္ခသည်တချို့ကလည်းငြိမ်းချမ်းလုံခြုံမှုရှိမှပြန်ကျင်တယ်လို့ပြောကြပါတယ
်
တရားမျှတမှုတည်တည်ချာချာမရှိသေးသေးတော့မြန်မာနိုင်ငံကိုမပြတ်နိုင်ပါဘူးရှင်ကျမတို့ဒီမှာပဲအသေးခံလိုက်ပါမယ
်ကျွန်တော်စနစ်သားလောက်ကလေးကတခါမှငြိမ်းချမ်းချမ်းမရှိပါဘူး
ရိုဟင်ဂျာတွေရခိုင်ပြည်နယ်ကိုပြန်နိုင်ရေးကမြန်မာအစိုးရနဲ့အာဏာပိုင်တွေပေါ်မှာအပြည့်အဝမူတည်နေတယ်လို့အန်ဂျလီနာဂျိုလီကပြောပါတယ
်။ I urge the Myanmar authorities to show the genuine commitment needed to end the cycle of violence and displacement and improve the conditions for all communities in the Rakhine state including the Rohingya.
အချမ်းဖတ်မှုတွေအိုးအိမ်ဆွတ်ခွာထွက်ပြေးနေရတဲ့အခြေအနေတွေအဆုံးသတ်သွားအောင်လည်းရခိုင်ပြည်နယ်ထဲမှာရှိတဲ့ရိုဟင်ဂျာတွေအပါအဝင်လူမှုအတိုင်းအဝိုင်းအားလုံးရဲ့အခြေအနေတိုးတက်အောင်စည်းရနာအမှန်နဲ့ထိရောက်ရောက်လုပ်ဖို့မြမအစိုးရကိုတိုက်တွန်းပါတယ်။လုပ်တဲ့အခါမှာလည်းရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကအကြံပြုထားတဲ့အတိုင်းဆောင်ရွက်ဖို့နဲ့ UNHCR အပြင်တခြားအဖွဲ့အစည်းတွေနဲ့ပူးပေါင်းလုပ်ဖို့တိုက်တွန်းခြင်းပါတယ်။
ကုလသမဂ္ဂဒုက္ခသည်ဆိုင်ရာအထူးသံတမန်ရဲ့ကြေညာချက်မှာဒုက္ခသည်တွေဒီကနေ့အထိဘင်္ဂလားဒေ့ရှ်ဘက်ရောက်နေတော့မယ်လို့ဖော်ပြထားပါတယ်။2019ဩဂတ်စ်လမှာရခိုင်နယ်စပ်လုံခြုံရေးကင်းစခန်းတွေတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်နယ်မြေရှင်းလင်းမှုအတွင်းရိုဟင်ဂျာတွေအပေါ်လူ့ခွင့်ရေးချိုးဖောက်မှုတွေရှိတယ်လို့ဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအလုံးရင်းနဲ့ထွက်ပြေးခဲ့ကြတာပါ။လူ့ခွင့်ရေးကျူးလွန်ခဲ့သူတွေကိုအရေးယူနိုင်ဖို့လိုတယ်လို့အထူးသံတမန်အန်ဂျယ်လီနာဂျိုလီကအခုလိုပြောပါတယ်
။လူမှုတိုင်းဝိုင်းထဲမှာအားအနည်းဆုံးသူတွေအပေါ်ဘယ်လိုပြုမှုဆက်ဆံတယ်လဲ။အားနည်းသူတွေအပေါ်ကျူးလွန်တဲ့ကြမ်းကြုတ်ရက်စက်မှုတွေကိုထုတ်ဖော်ရည်တည်သူတွေကိုဘယ်လိုပြုမှုတုံ့ပြန်တယ်လဲဆိုတာတွေနဲ့အစိုးရတွေရဲ့ဆောင်ရွက်ချက်ကိုစမ်းစစ်တိုင်းတာပါတယ်။လူခွေရေးကျူးလွန်သူတွေအနေနဲ့လည်းသူတို့ကျူးလွန်ခဲ့မှုတွေအတွက်တာဝန်ခံဖို့လိုပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာဒုက္ခသည်တွေလူကုန်တိုက်ခါရှိရှိခိုးလုံနိုင်ဖို့အားလုံးကူညီဖို့လိုအပ်တယ်ဆိုတာကိုလည်းဒုက္ခသည်စခန်းတွေကိုသွားလေ့လာတဲ့ခရီးစဉ်မှာအန်ဂျယ်လီနာဂျိုလီကပြောပါရယ်ဒုက္ခသည်ကလေးတွေပညာသင်ကြားနိုင်ရေးစိန်ခေါ်မှုတွေရှိနေတာကိုလည်းကြီးညာချက်ထဲမှာခုလိုပြောထားပါရယ
်ရိုဟင်ဂျာကလေးငယ်တွေသူတို့ရဲ့အနာဂတ်မှာမပါလို့ချင်နေဆိုတာပြပြတတသိမြင်နိုင်အောင်တရားဝင်အသိမဲ့ပြုခံရတဲ့ပညာရေးမျိုးသူတို့ရအောင်ဘယ်လိုလုပ်ပေးနိုင်မလဲဆိုတာကိုအခုခီးစဉ်ကနေလာကြည့်တာပါအချိန်နေပေးမယ်ဆိုရင်မြန်မာနိုင်ငံမှာသူတို့ရဲ့အတိုင်းဝိုင်းကိုပြန်လည်တည်ဆောက်နိုင်ဖို့ဖြစ်ပါတယ်
ကမ္ဘာပေါ်မှာနေရဆွန့်ခွာထွက်ပြေးသူတွေအများဆုံးလို့ပြောနေကြတဲ့ရိုဟင်ဂျာဒုက္ခသည်ပြဿနာဟာမဖြစ်လာခင်တည်းကကြိုတင်တားလို့ရရက်နဲ့မတားနိုင်ခဲ့လို့ဖြစ်တာဆိုတာကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံခရီးစဉ်မှာဒုက္ခသည်အထူးသံတမန်အန်ဂျယ်လီနာဂျိုလီကရိုဟင်ဂျာတွေနဲ့တွေ့ဆုံပြီးမှပြောသွားပါတယ်
။ဒီလိုဖြစ်လာမယ်လို့ကြိုတင်အသိပေးမှုမရှိဘူးလို့မပြောနိုင်တာကကြေကွဲစရာအကောင်းဆုံးဖြစ်ပါတယ်။နှစ်ပေါင်း40လောက်နှိတ်ကွမှုတွေနှိမ့်ချခွဲခြားဆက်ဆံမှုတွေကိုဟိုးရင်ကတည်းကမဖြေရှင်းခဲ့လို့ဒီအခြေအနေရတာပါ
ကြီးကျယ်တဲ့လူသားချင်းစာရနောက်ဆက်တွဲပြဿနာတွေကိုကင်တွယ်စီမံခန့်ခွဲဖို့အားလုံးကြိုးစားကြရမယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များစာရမဟာမင်းကြီးရုံးရဲ့အထူးသံတမန်ဟောလိဝုဒ်အကြောင်းမော်အန်ဂျယ်လီနာဂျိုလီကပြောကြားခဲ့ပါတယ်ရိုဟင်ဂျာဆိုတဲ့အတုံးနှုတ်ကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေပြန်လာနိုင်ရေးအတွက်အားထုတ်လုပ်နေတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောကြားထားပါတယ်ရိုဟင်ဂျာဒုက္ခသည်အရေးအတွက်ထောက်ပံ့ငွေဒေါ်လာတန်း900ကျော်ကုလသမဂ္ဂကတောင်းခံထားချိန်မှာအထူးသံတမန်အန်ဂျယ်လီနာဂျိုလီဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်တာဖြစ်ပါရဲ့ရှင်
။မဆုမြတ်မမရှင် VOA American တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုနောက်ဆင်ရမယ့်သတင်းလွှမ်းမှာတော့မြန်မာနိုင်ငံမှုရင်နဲ့မှုကင်းနှိမ်နင်းအဖွဲ့တွေပြီးခဲ့တဲ့ရက်ပိုင်းကဖမ်းဆီးလိုက်တဲ့ထိုင်းနိုင်ငံသားတွေထဲမှာထိုင်းရဲတပ်ဖွဲ့ကအလို့ရှိနေတဲ့မှုရစ်တရခံတွေပါနေတယ်လို့ထိုင်းရဲချုပ်ကပြောပါရယ်ဒီလူတွေကိုတလအတွင်းထိုင်းနိုင်ငံဘက်ပြန်လွှဲပြောင်းပေးဖို့တောင်းဆိုသွားမယ်လို့ထိုင်းရဲချုပ်ကပြောတာကိုလည်းထိုင်းနိုင်ငံသတင်းမီဒီယာတွေမှာဖော်ပြပြောဆိုကြပါရယ်ဒီကြောင့် VOA ထိုင်းအခြေစိုက်သတင်းတောက်မှအေးမာကသတင်းပေးပို့ထားပါရယ်ရှင
်ထိုင်းမြန်မာနယ်စပ်ချင်းရိုင်နဲ့အနီးဆုံးမြန်မာနိုင်ငံဘက်မိုက်ဆက်မြို့နယ်အတွင်းကဝါလာဟုတိုင်းရင်းသားတွေအများဆုံးနေထိုင်နေတဲ့ရပ်ကွက်တွေတဲခိုကန်ကာရာအိုကေစတဲ့နေရာတွေမှာမြန်မာဘက်ကမူးယစ်နဲ့ပူကင်းထိန်းချုပ်ရေးအဖွဲ့တွေကပိုက်ဆိုင်တိုက်ရှာဖွေစစ်ဆေးပြီးထိုင်းနိုင်ငံသား80ထဲမနည်းကိုဖမ်းဆီးခဲ့တာပါအဲ့ဒီလူတွေထဲမှာမူးယစ်စေဝါနဲ့ဆက်ဆက်ပြီးထိုင်းရဲတပ်ဖွဲ့ကအလို့ရှိနေသူတွေပါဝင်နေတယ်ဆိုပြီးထိုင်းနိုင်ငံလူ့မှုကြီးကြပ်ရေးအစ်စ်မြင့်အရာရှိရဲချုပ်ဆူရချိတ်ဟပ်ဖန်ကဖေဖော်ဝါရီလ6ရက်နေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်
เทพโซโลอะไรต่างๆเนี่ยนะครับก็คือนายบรรณวิทย์ปทุมนะครับที่เราจะขอมาต่อสาร
ตู่ပြောသွားတဲ့အထဲမှာတော့မကြာသေးခင်ရပိုင်းအတွင်းကရှမ်းပြည်နယ်မိုင်းဆက်မြို့နယ်အတွင်းမှာမြန်မာဘက်ကဖမ်းဆီးလိုက်တဲ့ထိုင်းနိုင်ငံသား80ထဲမှာထိုင်းမှုရတရားခံပြီး5ဦးပါဝင်နေတယ်ဆိုတဲ့အကြောင်းပြောဆိုခဲ့ပြီးထိုင်းဘက်ကအလို့ရှိနေတဲ့သူတွေကိုနာမည်တွေရုပ်ပုံတွေနဲ့တကွထုတ်ပြခဲ့ပါတယ်အဲ့ဒီလူတွေကိုတလအတွင်းမြန်မာဘက်ကပြန်လွှဲပြောင်းပေးဖို့တောင်းဆိုသွားမယ်ဆိုပြီးထိုင်းလူ့မှုကြီးကြပ်ရေးရဲချုပ်ကပြောတာကိုကိုးကားပြီးထိုင်းနိုင်ငံတွင်သတင်းတွေမှာဖော်ပြကြပါတယ်ထိုင်းဘက်ကအခုလိုမျိုးပြောဆိုချက်ပေါ်မြန်မာဘက်ကတုံ့ပြန်လာတော့ချက်ချင်းထွက်မလာသေးပါဘူးတိတ်မကြတဲ့ခင်ကလုပ်ခဲ့တဲ့နှစ်နိုင်ငံနယ်စပ်ကော်မတီဆွေးနွေးပွဲတစ်ခုအတွင်းမှာတော့တနိုင်ငံကအလို့ရှိနေတဲ့တရားခံပြေးတွေကိုတစ်ဖက်ကနိုင်ငံကပြန်လွှဲပြောင်းပေးဖို့နှစ်နိုင်ငံကြားသဘောတူထားတာတွေရှိပါတယ်။ထိုင်းနိုင်ငံသားအမျိုးသား48ဦးအမျိုးသမီး33ဦးတို့ဟာမြန်မာနိုင်ငံတဲကိုတရားမဝင်နှီးလန်းနေနဲ့ဝင်ရောက်လာခဲ့ပြီးအများစုဟာမူးယစ်နဲ့မှုကင်းနေမှာပါဝင်ဆက်နွယ်သူတွေဖြစ်ကြတယ်ဆိုပြီးထိုင်းဘက်ကဆိုပါတယ်။ဖမ်းဆီးလိုက်တဲ့ထိုင်းနိုင်ငံသား80ကျော်မှာထိုင်းရနာပိုင်းနဲ့အလို့ရှိနေတဲ့ဆိုလိုမူးယစ်ခိုင်းရဲ့အဓိကခေါင်းဆောင် ပန်နဝိပရာထုံခေါ်ကိုကဲရဲ့လယုံဖွဲ့ဝင်တွေလည်းပါဝင်တယ်လို့လည်းနာမည်နဲ့တကွထုတ်ပြန်ထားပါတယ်။အမျိုးသား3ဦးအမျိုးသမီး2ဦးကတော့ထိုင်းနိုင်ငံကအလိုရှိနေတဲ့တရားခံပြေး5ဦးဖြစ်တဲ့အကြောင်းပြောဆိုခဲ့ပြီးမူးယစ်ဆေးမှုနဲ့မြန်မာနိုင်ငံတွင်ပိုင်းရှမ်းပြည်နယ်တွေကိုထွက်ပြေးနေကြသူတွေဖြစ်တယ်လို့လည်းဆိုပါတယ်။ထိုင်းဘက်ကလှုပ်ရှားနေတဲ့ဆိုလိုအမိရတဲ့မူးယစ်ခိုင်းဟာဒိညာစာအစ်မဟုတ်ပဲမူးယစ်မှောင်ခိုသမားတွေရဲ့လူယုံခိုင်းဖြစ်ပြီးစိတ်ကြွစည်းပြားတွေရောင်းဝယ်ပေးနေသူတွေဖြစ်တယ်လို့ဆိုပါရယ်အဲ့ဒီခိုင်းထဲမှာမူးယစ်စေဝါနဲ့ပတ်သက်နေတဲ့ထိုင်းလူငယ်တွေပါဝင်နေတာပါထိုင်းနိုင်ငံထဲမှာဆိုလိုခိုင်းဝင်18ဦးကိုဖမ်းဆီးထားပြီးဖြစ်တဲ့အကြောင်းကိုလည်းရဲချုပ်စုရချေဟဖန်ကထုတ်ဖော်ပြောဆိုသွားပါတယ်ရှင်
မအေးမှာသတင်းပေးပို့ထားတာပါအခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်အမေရိကန်ပြည်ထောင်စုရဲ့နိုင်ငံရေးစီးပွားရေးနဲ့အလုံးကျုံရေးအခြေအနေတွေကိုသမ္မတကတိုင်းပြည်ကိုနှစ်အစပိုင်းနှစ်ဆင်တိုင်းပြည်ကိုတင်ပြပေးတဲ့နိုင်ငံတော်အခြေပြမိန့်ခွန်းကိုသမ္မတဒေါ်နယ်ထရမ့်အင်္ဂါနေ့ညမှာပြောကြားခဲ့တာမှာသူ့အဆိုရလက်ထက်အတွင်းတိုးတက်အောင်မြင်မှုတွေကိုထည့်သွင်းပြောကြားထားတဲ့အပြင်သူလုပ်ချင်တဲ့အနာဂတ်စီမံကိန်းတွေကိုလည်းထည့်သွင်းပြောကြားထားခဲ့ပါတယ်သမ္မတထရမ့်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းအပေါ်အမေရိကန်ရောက်မြန်မာနယ်ပွားတွေရဲ့အမြင်တွေကိုကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်
အမေရိကန်သမ္မတတွေကနှစ်ဆမှာတိုင်းပြည်ကိုပြောကြားလေးရှိတဲ့နိုင်ငံတော်အခြေပြမိန့်ခွန်းထဲမှာသူတို့အစိုးရတခုချင်းစီကဦးစားပေးလှူဆောင်လို့တဲ့စီမံကိန်းတွေစီးပွားရေးအရာအောင်မြင်နေတဲ့အကြောင်းအရာတွေအများပြည်သူကြိုက်နှစ်သက်နိုင်မဲ့အနာဂတ်စီမံကိန်းတွေကိုချပြလေးရှိတတ်ကြပါတယ်။အခုနှစ်အမေရိကန်နိုင်ငံကြီးလောကမှာအငင်းပွားဝယ်ရာဖြစ်နေတဲ့ကိစ္စကတော့မက္ကဆီကိုနယ်စပ်မှာတိုင်းတိဆောက်ရင်းနဲ့လူဝင်မှုကြီးကြပ်ရေးဆန်ရာပြုပြင်ပြောင်းလဲရေးကိစ္စတွေဖြစ်ပြီးအဲ့ဒီအတွက်ပဲအစိုးရရန်တရား25ရာခိုင်နှုန်းကိုတခါမှမကြုံမှုတဲ့အတိုင်းအတာနဲ့35ရက်တိတိရပ်ဆိုင်ထားခဲ့ရတာပါသမ္မတထရမ့်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းအပေါ်အမေရိကန်နိုင်ငံရဲ့အတိုင်းဝန်ကြားမှာအမြင်အမျိုးမျိုးရှိကြတာမှာသဘောထားအကြီးအကျယ်ကွဲပြားနေတဲ့ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်နိုင်ငံရဲ့ပါတီကြီးနှစ်ခုအကြားညီညွတ်ကြဖို့ပြောသွားတဲ့အပေါ်အများစုကလက်ခံသဘောတူကြပါတယ်အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့မှာနေထိုင်တဲ့ဒေါက်တာရိုဒင်းငါကတော့လူမှုကြီးကြပ်ရေးနဲ့ပတ်သက်လို့သမ္မတထရမ့်ရဲ့ရည်တည်ချက်အနည်းငယ်ပြောင်းလဲလာတာကိုတွေ့လဲရကြောင်းအခုလိုပြောပြပါတယ
်သူကတော့ illegalဘော်ဒါနီခိုးဝင်တဲ့လူတွေတင်းကျပ်မယ်ဒါပေမဲ့တစ်ချက်ကောင်းတာတွေ့တာတော့ဒါ legally ဝင်လာတဲ့လူတွေကအမေရိကန်ရဲ့စီးပွားရေးလူမှုရေးဟိုမြင့်တင်ပေးတယ်ဆိုတဲ့ဟာတစ်ချက်တော့သွားတွေ့မိတယ်အဲ့ဒါဝင်လာတဲ့လူတွေကြတော့သူ welcome တဲ့ပုံစံမျိုးပေါ့နော်မကြားစဘူးပေါ့အဲ့ဒါကြားလိုက်ရတယ်လေတကယ်ဝင်လာတဲ့လူတွေကအမေရိကန်ရဲ့စီးပွားရေးရဲ့လူနေမှုဘဝကိုသူတို့မြင့်တင်ပေးတယ်အမေရိကန်နိုင်ငံအတွက်แน่นๆเปียงล่ะแหละโดดถิ่นยะแหละอีตู้ป้ายไข่หมู่ฤาเนี่ยแน่ๆช็อตอ๋องลูกပြောล่ะล่ะတော့ไม่ติดอูปอเนา
ะเวอร์จิเนียปีเนี่ยมาณีถ่ายเนี่ยอุตมองตอก็တော့ตมราทรัมป์เล่แท้มาซีบวายอีอเนงเงอาก้องล่ะราโกตุ่ยอ่ะจองပြောบาเ
ดซีบวายก็တော့อันเอมพลอยเมนต์ก็တော့เนี่ยไอ้โอบามาลงอ่ะ 4.5 กันนี่ပြီးတော့ below 4ขึ้นตัวละเฉ็ดชื่อแต่ถ้า number 2ก็တော့เนี่ยstock market ก็အိုဘားမားတော့18,000ကနေပြီးတော့အခု25,000ထိတက်သွားတော့ 0.9,000 ပေါ့လေ 0.9,000 မှာသူက 4% ရှိတယ်0.9,000ဆို 28% တက်သွားတော့ပေါ့လေကုမ္ပဏီတွေအမြတ်တွေတက်တယ်လို့ပဲကုမ္ပဏီတွေကဘိုးနပ်စာတွေပေးရဆိုတော့လူတွေလက်ထက်တဲ့အာဝေရောနည်းနည်းပါးပါးရောက်သွားကြတာပေါ့လေဒါမဲ့ဟိုနေ့နေ့ကတော့အဲကုမ္ပဏီပိုင်ရှင်တို့ဒီ stock market မှာ invest လုပ်ထားတဲ့လူတွေ Warren Buffett လို့လူမျိုးတွေကတော့အများကြီးမြတ်တယ်ပေါ့
ဒါပေမဲ့သမ္မတတိုင်းကတော့ဘလို့ပဲဖြစ်ဖြစ်သူတို့လုပ်တာကောင်းချောင်းအမြဲတမ်းကိုယ်ကုန်ကိုယ်ဖော်ပြီးပြောကြလေရှိတယ်လို့လည်းဥတ္တမောင်တော်ကပြောပါတယ
်သူကြတာတော့သမ္မတတို့ရဲ့အထူးဆန်တိုင်းပေါ့လေတစ်တက်တစ်ခါဟုတ်တာမဟုတ်တာကိုယ်ကုန်တင်မှုအတွက်တော့ပြောကြတော့ဒီငါလုပ်တာဘာတွေဖြစ်ပြီးဘာတွေဖြစ်ပြီးဘာညာနေအရင်သမ္မတတွေလည်းဒီတိုင်းမှာပဲသူတည်း no exception
သမ္မတထရမ့်ကတော့မက္ကဆီကိုနိုင်ငံကိုဖြတ်ကျော်ပြီးအမေရိကန်ပြည်ထောင်စုထဲကိုတရားမဝင်ဝင်ရောက်လာသူတွေကိုဟန်တားရေးအတွက်နေဆက်မှာတတိုင်းတိဆောက်ဖို့လိုအပ်တာကြောင့်လွတ်တော်ကတူတောင်းထားတဲ့ဒေါ်လာ 5.8 ဘီလီယံကိုချမှတ်ပေးရင်သမ္မတရဲ့အရေးပေါ်အခြေအနေပြင်ညာပြီးတတိုင်းကိုမဖြစ်ဖြစ်အောင်တိဆောက်သွားမယ်လို့ပြောပါတယ်။လောလောဆယ်မှာတော့အောက်လွတ်တော်မှာအမတ်နေရာအများစုအနိုင်ရထားတဲ့ဒီမိုကရက်တွေကသမ္မတတောင်းထားတဲ့ငွေပမာဏကိုမပေးဘူးလို့ပြောထားတာကြောင့်အနာဂတ်မှာနိုင်ငံရေးအရာတင်းမာမှုတွေဆက်ရှိနေအောင်မဲ့သဘောရှိနေပါတယ်ခင်ဗျာ။
ကိုဇော်ဝင်းလှိုင်ပါရှင်ကျမတို့အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ဒုတိယပိုင်းနိုင်ယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာလူထုနဲ့ကျန်းမာရေးမြန်မာရေးသုံးသပ်ချက်နဲ့တပတ်အတွင်းအားကစားသတင်းတွေကိုစောင့်မျှော်နားဆင်ပါရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍနဲ့ဥကျော်ဇန်တာရဲ့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်တဲ့အခါမှာ
ပြင်းမို့လုပ်တယ်ဆိုတာကဟိုတော်တော်ကြီးဖြစ်နိုင်သေးတယ်ပေါ့ဗျာဘာလို့လဲဆိုလို့ရှိရင်
တိုင်းပြည်ရှေ့ရေးပိတ်ဆို့နေတဲ့ဖွဲ့စည်းပုံပြင်ရလွယ်ပါမလားဆိုတဲ့အပေါ်တရားလွှတ်တော်ရှင်နေကြီးဦးကြီးမြင့်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်။နောက်ပိုင်းမှာတော့တပတ်တွင်အကစားသတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်။အခုအရင်ဆုံးတော့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ရပါမယ်။ခဏတာတက်ကြွလန်းဆန်းစီတဲ့အဖြစ်အချိုကြီးတွေဟာရေရှည်မှကျန်းမာရေးဆိုင်ရာဆိုးကျိုးတွေကိုဖြစ်ပေါ်ခံစားရစေနိုင်တာကြောင့် energy drink တွေတောက်သုံးမှုကိုလျှော့ချပြီးတဘာဝနီလန်းတွေနဲ့လန်းဆန်းတက်ကြွအောင်လှုပ်ဆောင်တဲ့အကြောင်းဒီတစ်ပတ်မြန်မာလူထုနဲ့အကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ပြပေးထားပါတယ်ရှင
်လုပ်ငန်းခွင်ဖိအားတွေများပြီးအလုပ်တွေကိုမနိုင်မနေလုပ်ကိုင်နေကြရတဲ့လူငယ်တွေဟာခန္ဓာကိုယ်ကိုလန်းဆန်းတက်ကြွနေစေဖို့အတွက် energy drink လို့ခေါ်တဲ့ဆွမ်းအားဖြစ်အချွေးတွေကိုတောက်သုံးနေကြပါတယ် energy drink တွေဟာအမှန်တကယ်ပဲကောင်းကျိုးဖြစ်စေပါရဲ့လား energy drink တွေကိုဆွဆွမြဲမြဲတောက်သုံးနေမယ်ဆိုရင်ကျန်းမာရေးကိုထိခိုက်စေနိုင်ပါသလားဆိုတာတွေနဲ့ပတ်သက်ပြီးအထွေထွေရောဂါအထူးကဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်ဆရာတို့အနေနဲ့ကဒီသွေးလိုစီးချိုဆိုတာလည်းပဲဒီမကူးဆက်နိုင်တဲ့ယောဂါတွေမှာပါဝင်တဲ့ယောဂါတွေပေါ့နော်ဒီယောဂါတွေကြောင့်နောက်ဆက်တွဲအနေနဲ့လေပြတ်ခြင်းနှလုံးသွေးကြောပိတ်ခြင်းကြောက်ကထိခိုက်ခြင်းတွေဆက်ပြီးဖြစ်ပွားသွားနိုင်တယ်ပေါ့နော်ဒါကြောင့်လို့ဆရာတို့အနေနဲ့ကဒီသွေးလိုယောဂါတွေကိုစီးချိုယောဂါတွေစစ်ဆေးကုသပေးတာအပြင်သူတို့အကြံပြုရပါတယ်အဲ့တော့အကြံပြုတဲ့အထက်မှာအချိုနဲ့အစီနဲ့ပေါ့နော်အဓိကရှောင်ဖို့ဆိုပြီးဆရာတို့အနေနဲ့ပြောရပါတယ်ပြောတဲ့အခါမှာအခုနေထားတဲ့ energy drink တွေကအချိုထဲမှာပါတာပေါ့နော်အဲ့တော့သူဒီ energy drink တွေတောက်မယ်ဆိုရင်ခန္ဓာကိုယ်ထဲကို sugar ပမာဏတွေအများကြီးဝင်သွားတယ်အချိုဓာတ်တွေဝင်သွားတဲ့အတွက်เนาะခန္ဓာကိုယ်ဝလွန်လာခြင်းနောက်သူ့ရဲ့နောက်ဆက်တွဲအနေနဲ့စီးချိုဖြစ်ခြင်းသွေးရိုးဖြစ်ခြင်းနှလုံးရောဂါဖြစ်ခြင်းတွေဆက်လက်ဖြစ်ပွားနိုင်တယ်အဲ့ဒါအပြင် energy drink မှာထူးခြားတာကလူကိုလန်းဆန်းစေတဲ့ဓာတ်ပစ္စည်းတွေပါပါတယ်သူတပြင်းတော့ caffeine ပါဝင်တခြားဓာတ်ပစ္စည်းတွေဟာလူရဲ့နှလုံးကိုခုံကိုပို့ပြီးတော့เนาะအချိန်ရအတွက်များများနှလုံးခုံချိန်များစေတယ်နောက်တစ်ခါသွေးကြောနယံတွေကိုကျင်းစေတယ်အနည်းတင်ရှိတဲ့အတွက်ကြောင့်မလို့ဒါကိုစောစောမြဲမြဲရေရှည်တောက်လေကိုယ့်ရဲ့နှလုံးနဲ့သွေးကြောထိခိုက်ပြီးတော့တော့သွေးရောယောဂါနှလုံးယောဂါတွေဖြစ်ပွားမှုနှုန်းများတဲ့ဆိုပြီးတွေးရှိထားပါတယ်ဒါကြောင့်မလို့ဒီစီးချိုရှိတဲ့လူရောစီးချိုမရှိတဲ့လူရောဒီ energy drink တွေကိုတတ်နိုင်ရင်တောက်သုံးခြင်းမှရှောင်ခြင်းရင်းဆရာတို့ကျမကြီးအတွက်ကောင်းမှာဖြစ်ပါတယ်လို့ဆရာတွေနဲ့အကြံပြုချင်ပါတယ
် energy drink တွေဟာရေရှည်မှာကျမကြီးအတွက်မကောင်းတဲ့အကျိုးသက်ရောက်မှုတွေကိုဖြစ်ပေါ်စေနိုင်ပါတယ်ဆလိတ်နဲ့အရက်တွေကိုရေရှည်မသုံးဆွဲမိအောင်ရှောင်ကျင်တယ်လို့မျိုး energy drink တွေကိုလည်းရေရှည်ဆွဲတောက်တာမျိုးမဖြစ်အောင်သတိပြုသင့်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
ဒီဆလိတ်ရက်တွေကအန္တရာယ်ဆိုးကျိုးရှိတယ်ဆိုပေမဲ့เนาะဒါတရားဝင်သုံးဆွဲခွင့်ရှိနေတယ်အဲ့တော့ဒီ energy drink ကတော့ဒီဆလိတ်ရက်တွေရဲ့နောက်မှာပဲရှိတယ်အဲ့တော့နည်းနည်းပါးပါးတောက်ရုံနဲ့တော့ဒါဟိုထိခိုက်မှုဆိုးကျိုးအနေနဲ့သိမရှိတော့လဲပဲဒီ energy drink ကဒီမကောင်းတဲ့ No, mungkin lihat lu, so tapi soalan tu aja deh. Tadi dia pakai tu, so memang saya tahu ni mesu ini. Kau nak beli, nak saya beli sudu ni siapa? Tapi yang lu lada lu tahu tak lah yang ni lo. Jema ini siapa tu nama siapa mesu? So memang saya pilih dua mesu ini. No, nak saya beli pada nari jom duit labu siapa? Di energy drinks ni dah tahu cuci alam bawah ni. Di lima tahu lu deh, tadi dia pakai. Jangan dia apa no? Adi ye dia uji mesu, awal yang.
ချော်ရီမျိုးဖြစ်နေတာတွေ့ရပါမယ်အဲ့ဒီထဲမှာပါဝင်တဲ့တတ်တတ်တီတွေဒီလူလန်းဆန်းတွေ့ကြတဲ့ငယ်ရင်ကျယ်ပြီးတော့နောက်ဆက်တွဲเนาะနှလုံးထိခိုက်တဲ့ပြဿနာတွေဆက်ပြီးဖြစ်သွားနိုင်တယ်လူငယ်တွေအနေနဲ့လန်းလန်းဆန်းဆန်းတက်တက်ကြောက်ကြောက်နဲ့အလုပ်တွေများကြီးပြောင်းလုပ်ချင်နေဆိုရင်အချိန်ကိုစနစ်တကျစီမံခံခွဲခြင်းကသာအကောင်းဆုံးဖြစ်မှာပါ energy drink တောက်တုံးရတဲ့အကျင့်ရည်တွေကိုလျှော့ချပြီးအေးဝအောင်အိတ်တာရေမြမြတောက်တာနဲ့အတီးအနှံဟင်းဒီဟင်းရဲ့စားရာတွေလိုမျိုးတဘာဝနီးလန်းတွေကိုအသုံးပြုပြီးလန်းစန်းတက်ကြောက်အောင်လှုပ်ဆောင်တဲ့လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်အဲ့တော့ဟိုပါပေါ့အဲ့တော့ဆရာတို့အနေနဲ့ကတော့လန်းလန်းဆန်းဆန်းဖြစ်ချင်တဲ့လူတွေကအေးဝအေးရမယ်အတီးရဲ့ဒီနဲ့မြမြစားရမယ်ရေမြမြတောက်ရမယ်ဒီနီးနဲ့လ
တဲ့အတွက်ကြောင့်ရေစီစိုးကြိုမကောင်းဘူးအဲ့တော့တောက်နေတဲ့လူတွေလည်းဇာတ်ရုံးနေတဲ့တဖြည်းဖြည်းချော့ချပါလို့ဒါတို့အကြံပြုခြင်းနဲ့မတုံးဆွဲဘူးသေးတဲ့လူတွေနည်းနည်းလဲဒါကိုယ့်ရဲ့ဒီပြပန်းနှွမ်းနေမှုပြပြဖို့အတွက်ကိုဒီ energy drink တွေကိုအားကိုးမဲ့စားစရာတို့တတိဖြော်ရည်တို့เนาะအနားယူတာတို့ဒါဒီနည်းလေးတွေနဲ့ဇာတ်ရုံးအပင်ပန်းနှွမ်းနေမှုပြပြဖို့ဆောင်ရွက်တင်တယ်လို့ဆရာအနေနဲ့အကြံပြုပါတယ
်ခဏတာတက်ကြွလန်းဆန်းစေတဲ့ energy drink တွေဟာရေရှည်မှာကျန်းမာရေးဆိုင်ရာဆိုးကျိုးတွေကိုဖြစ်ပေါ်ခံစားရစေနိုင်တာကြောင့် energy drink တောက်သုံးမှုတွေကိုလျှော့ချပြီးတဘာဝနည်းလမ်းတွေနဲ့လန်းဆန်းတက်ကြွအောင်လှုံ့ဆော်တင်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါဒေါက်တာတန်းစောစီစဉ်တင်ဆက်တဲ့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်အပြီးအခုတော့မြန်မာအရေးသုံးသပ်ချက်ကိုနှားဆင်ရပါမယ်2008ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စအခုတလောပြန်လည်လှုပ်လှုပ်ရှားရှားဖြစ်လာပါတယ်တရားလွှတ်တော်ရှင်နေကြီးဦးကြည်မြင့်ကတော့ပြင်ဆင်နိုင်မဲ့အလားအလာကိမဲ့နေလို့စိတ်ပြည့်မိတယ်လို့ဆိုပါတယ်ဒီကိစ္စအသေးစိတ်ကိုမြန်မာနိုင်ငံရှင်နေများကွန်ရက်ကဦးကြည်မြင့်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်တင်ပြပေးထားပါတယ်ရှင
်ဦးကြည်မြင့်ခင်ဗျာအခုမြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံဥပဒေကိုပြင်ဆင်မယ်ဆိုတဲ့လေသံတွေထွက်လာတာကြားပါတယ်တကယ်တော့ဒီ2008ဖွဲ့စည်းပုံကိုပြင်ဆင်တယ်ဆိုတာနိုင်ငံရေးနားလေသူသာမန်လူတွေကလည်းပဲသဘောပေါက်ကြပါတယ်ဒီဖွဲ့စည်းပုံကသိအလုပ်ဖြစ်မှာမဟုတ်ဘူးဒီမိုကရေစီရေးအတွက်အဆင့်တစ်ဆင့်အဖြစ်မရွက်သလိုသာလက်ခံခဲ့ရတယ်ဆိုပြီးတော့လူတွေကယူဆထားရတယ်လို့ပြောရင်မှားမယ်မဟုတ်ပါဘူးအဲဒီတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းရွေးကောက်ပွဲမတိုင်ခင်ကတည်းကဒီကိစ္စတွေပြောလာတာရွေးကောက်ပွဲအနိုင်ရပြီးတော့ဒီကိစ္စတော်လေးငြိမ်သွားပြီးတော့အခုပြန်ပေါ်လာတာဘာကြောင့်လို့ယူဆပါတယ်ဒီချိန်မှာကြာမှပြန်ပေါ်လာတာလူတွေကအမျိုးမျိုးသုံးသပ်နေကြပါတယ
်အရင်းပြရရင်တော့ပြေမို့လောက်တယ်ဆိုတာကဟိုတော်တော်ကြီးဖြစ်နိုင်သေးတယ်ပေါ့ဗျာဘာဖြစ်လဲဆိုလို့ရှိရင်436ကကြီးနဲ့ခါဝေးရဘယ်လိုမှကိုပြေးမရအောင်လုပ်ကြတာဗျာဒီတော့ပုံမှန်ပေါင်း459ခုမှာ93ခုကလူထုဆန္ဒခံဝဲယူရမယ်အဲ့လူထုဆန္ဒခံဝဲယူတော့လည်းပဲလာဘဲပြည့်တဲ့သူရဲ့တဝက်နဲ့မဟုတ်ဘဲနဲ့မဲပေးနိုင်သူရဲ့တဝက်ဆိုတဲ့ခါကျတော့ဘယ်လိုမှကိုလုပ်မရတော့ဟာဖြစ်တယ်အဲ့ပုံမှန်93ခုထဲမှာလည်းအရေးကြီးတဲ့ပုံမှန်တွေမှန်တယ်များအဲ့ထဲမှာဝင်နေတယ်နောက်တစ်ခါ436ခါဝေးကြတော့လည်းပဲ95ရာခိုင်နှုန်းကျော်ဆိုတော့ဘလို့မှကိုတက်မတော်ကမထောက်ခံမဲနဲ့မဖြစ်တဲ့ဟာမျိုးဖြစ်နေတဲ့တက်မတော်တွေမဟုတ်ဘူးပေါ့ဗျာလူမျိုးစုတိုင်းရင်းသားတွေလည်းရှိသေးတယ်တခြား opposition တွေလည်းရှိသေးတယ်အဲ့တော့ဘလို့မှကိုပြင်းမရအောင်လုပ်ထားတာကိုပြင်မယ်လို့ပြောနေတဲ့ဥစ္စာဟာကျွန်တော်နိုင်ငံရေးအခုကြုံရင်းနေတူပြောက်နေနေဆိုရင်အိမ်မတကိုမဖြစ်နိုင်ဘူးဒါတမင်တက်အချိန်ဖြုံးနေပြီးတော့ဒါလူတို့ကိုမမကန်ပြင်ပြတာမဟုတ်ဘူးလို့အဲ့လိုကျွန်တော်ကတော့ယူဆတယ်ကြာအဲ့တခုတော့ရှိတယ်အဲခုနက436ခါဝေးမှာမျောလင်းချက်ကတော့ပါလဲဆိုတော့အဲတက်မတော်အတွက်လည်းပဲဟဲ့လားအဲတော့ LED ဆိုးအနေနဲ့ဒေါန်ဆန်းစုကြည်နဲ့တော်တော်လေးလျော့ထားတဲ့အတွက်ကြောင့်မို့လို့လျော့မှုတွေအများကြီးပဲသူနာမည်အပြစ်ခံပြီးတော့စိတ်တွေအပြစ်ခံပြီးတော့တော့ပြည်သူလူထုရဲ့တင်ရမမှုတွေခံပြီးတော့တော့တမတော်ကိုလျော့ထားတော့တမတော်ကဒီတစ်ခါတော့ပြန်ပြီးတော့လျော့နေတဲ့အချိန်တော့ရောက်ပြီအဲ့တော့အဲ့လိုများဖြစ်မလားဆိုပြီးတော့အဲ့တော့ဒီလိုတော့လည်းတစ်ချက်တော့ပေါ့ဗျာ
ဆိုတော့ဒီအချိန်မှာအဲ့ဒီကိစ္စလေတံထွက်လာတာကတော့တမတော်ကဒီဟာကိုတော့လက်ခံလောက်ပြီးဆိုတော့ယူဆချက်ကြောင့်ဒီချိန်မှာပြင်ဆင်ကိစ္စပြန်ပေါ်လာတယ်ဆိုတဲ့သဘောလား
အဲ့ဒီလို အဲ့ဒီလိုလည်းယူဆလို့ရပါတယ်နောက်တစ်ချက်ကလည်းလုပ်ငန်းတွေကအကုန်လုံးပြည့်ပြီဗျာဘာပြည့်ငြိမ်းချမ်းကြီးရတယ်ပဲသွားပြီတိုးတက်လန့်နေတယ်လုပ်လင်းချက်ကလည်းအတော်ကိုနည်းသွားပြီနောက်တစ်ခါပြီးပွားကြီးရတယ်ပဲဒီတော့ကြီးကောင်းမလာပဲနဲ့ဒီတိုင်းပဲကြံတဲ့ကြောင်းလဲမှုတွေကလည်းသူကကတိုးတက်မှုတွေမရှိတဲ့အခါကျတော့အဲရုပ်ကဘွေးလည်းနီးလာပြီလူတွေလည်းပြောလာပြီအခုရုပ်ကဘွေးကလေးမတည်ဘူးမတည်ဘူးအတန်ကြီးလည်းကျဲလာတော့အဲ့တော့ရုပ်ကဘွေးအတွက်လည်းပဲရည်ရွယ်ပြီးတော့ဒီချိန်တော့လုံမှာဖြစ်မယ်ဒီချိန်မှမလို့ရင်တော့ငါတို့ပွားလိမ့်မယ်2020မှာလို့ဆိုတော့အဲ့ဒီလည်းပါတယ်လို့အဲ့ဒီလိုလည်းပဲယူဆလို့ရပါတယ
်ဟုတ်ကဲ့ဆိုတော့ပထမတစ်ခုကတမရောဘက်ကိုဒေါန်ဆန်းစုကြည်တို့ဘက်ကလိုက်လျောထားတာအနည်းနာခံပြီးတော့အကောက်အကွယ်ပေးထားတယ်လည်းများပြီဒီတခါတော့လက်ခံနိုင်ကောင်းရဲ့ဆိုတော့စဉ်းစားချက်ကိုကျွန်တော်စိတ်ဝင်စားပါတယ်ဆိုတော့ဘလောက်ထိလိုက်လျောနိုင်ဖို့အလားအလာရှိပါလဲဒီဖွဲ့စည်းပုံပြင်ဆင်ဖို့ကော်မတီဖွဲ့မှကိစ္စဝင်တော်မှတမရောကူစလီကအပြင်းထန်ကန့်ကွက်နေတာတွေ့နေရတော့အဲ့ဘက်ကလက်ခံနိုင်မဲ့အလားအလာရှိပါရဲ့လားခင်ဗျာ
အဲတိုက်ပြီးတော့စိတ်ပြေသွားတယ်ဗျာဒီတခါတော့တမရောဘက်ကနေနိုင်ပြီးတော့အချင်းပြေးပြီးတော့ဒါတင်လိုက်တာပဲလို့အဲ့လိုယူဆတဲ့အုပ်စုတွေကအတော်စိတ်ပြက်ကုန်ကြရဲ့ချင်းတော့ဒီဟာကြီးကဘလို့မပြင်းလို့မရဘူးဥပ္ပိုလ်ကြီးလို့ဆိုအသက်တောင်ပေးသွားတယ်ဟိုဇာဝင်းတွေလည်းဒီတိုင်းပြောသွားတာပဲမရဘူးဝင်းပြင်းသွားလောက်ပြီးရကူမရဘူးလို့ပြောသွားတာကျွန်တော်လည်းအဲ့အုပ်စုတွေမှာပါတယ်သို့တော်လည်းပဲညော်တော့ညော်နေမိတာပေါ့လေဩဘာပဲဖြစ်ဖြစ်ဒီလောက်ကြီးတိုင်းအကြက်တဲကြီးတွေဖြစ်နေတယ်ကြီးရင်းကြီးပါတယ်ဖြစ်နေပြီးတော့အဲ့ချိန်မှာတော့ဒီတစ်ခါတော့တက်မတော်တက်တာတော့ဇုံတရားတော့ပြန်လိုက်ရောပြီးအပေးယူတော့ဖြစ်လာတယ်အဲ့လိုတော့မျောလင့်တာပေါ့ဗျာအခုကျတော့အဲ့ဒီဟာတော်တော်လေးရော့အောင်သွားဆိုပြန်ကြည့်ရတယ်ဗျာ
ဒါပေမဲ့လည်းတချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကတော့ဖွဲ့စည်းပုံပြင်ဖို့ဆိုတာသူတို့ကဘယ်တော့မှမကန့်ကွက်ဘူးပြင်သင့်တဲ့အချိန်မှာပြင်သင့်တဲ့နည်းနဲ့ပြင်မယ်ဘာညာဆိုတာအခုကြီးပြောနေတော့ဆိုတော့အဲ့ဒါကဘယ်လိုနားလဲရမလဲခင်ဗျာ
ဟောအဲ့ဒါကတော့ဒီလိုပြန်ပြီးခဲ့ဥသိစိတ်အခုကလည်းဆိုတော့ကြန့်ခံရဥဆောင်ပြီးတော့ကျတော့ဖွဲ့စည်းပုံပြင်ဖို့တင်တာပဲဗျာဒါတော့ဝိုင်းနဲ့တိုင်းပြည်နဲ့ဝိုင်းထောက်ခံတဲ့ NLD ရဲ့လည်းသဘောကျတယ်မကန့်ကွက်ဘူးလူရထင်တာပေါ့ဗျာဟာဒေါန်ဆန်းစုကြည်သမရဖြီးအစ်ချာပိတ်ထားတဲ့59စာလုံးတော်မြင့်အဲပြင်ပါပြေးပေးနေတယ်ဆိုတော့ပြင်တော့ပြင်တယ်ဘယ်လိုပြင်လဲဆိုတော့ဒုသမရဦးမြင့်စုရဲ့တမီလာလာသူကနိုင်ငံခြားရောက်နိုင်ငံခြားနဲ့ယူထားတဲ့ဥစ္စာအဲ့ဒါကိုသိလို့ခွင့်ပေးတယ်ဆိုပြီးတော့59စာလုံးထားပခဲ့ပြီးတော့အဲ့ပုံစံနဲ့သူတို့စိတ်ကြိုက်ကျင်သွားတယ်ပေါ့ဗျာအဲ့တော့ဒီတဟာလည်းပဲဘုရားမူကြီးမင်းအောင်နိုင်ရဲ့ပြင်မယ်ဆိုတာလည်းအဲ့ဒီပုံစံမျိုးပဲဖြစ်မယ်ဆိုရင်တော့တော်တော်လေးတမတော်ရဲ့ပြည်မှုဆောင်မှုစိတ်ပြမိပါရဲ့ဗျာ
ဖွဲ့စည်းပုံကိုပြင်မယ်ဆိုရင်85ရာခိုင်နှုန်းကျော်ကျော်ထောက်ခံရမယ်လို့ပြောပေမဲ့ဖွဲ့စည်းပုံကိုလုံးဝဖျက်သိမ်းမယ်ဆိုရင်ဘယ်လိုဆိုတာပြတ်ထားမထားဘူးလေတချို့ကထောက်ပြပါတယ်အဲ့ဒီကိစ္စလည်းရှင်းပြပါအောင
်အဲ့ဒါဥက္ကဋ္ဌကတော့အဲ့လိုပြောတာဥက္ကဋ္ဌကပြောတာနှစ်ချက်ပြောတယ်ဗျာတစ်ချက်ကတော့မပြောသွားလဲဆိုဒါလည်းကျွန်တော်ထောက်ခံလို့ပါအစားပုံမယ်ဖွဲ့စည်းပုံကအစားမထိုးရဘူးလို့ပြတ်ထားမထားဘူးဒါအောင်ဒါအောင်ဖွဲ့စည်းပုံအစ်စ်နဲ့အစားထိုးမယ်နောက်တစ်ခုကလူတို့ဆန္ဒခံယူပွဲနဲ့ဆိုပြီးတော့ဒီပြုဆိုင်လူတို့ဆန္ဒခံယူပွဲပြန်လုပ်ပြီးတော့ဖြစ်မယ်ဗျာဆိုရင်တော့ဘလို့လင်မလဲအဲ့လိုပြောကြတယ်အဲ့ဒါဒီကတော့ဗျာပညာရှင်တွေပြောတဲ့တကယ့်ကိုသဘောတရားတွေပဲဘလို့အကြောင်းနဲ့မှဆွေးစည်းပုံကိုထိထိဆွေးစည်းပုံသူတို့ရဲ့ဒုံကျုံရေးကိုထိထိအဲ့ဒီလောက်ထားတဲ့ဆိုရင်တတ်မလို့ပါခင်ဗျာလုံးဝအာဏာပြန်သိမ်းတဲ့လက္ခဏာတွေကအပြင်းအထန်ထားမှရှိတယ်ဗျာတချို့ကခုတော့သိစေခြင်းနေပြီလူတို့ဆိုရင်သိမှာဘူးရှင်လေ ICC ကြံစည်ခံနေလို့ကမသိနေတာအပြင်းလည်းပဲကျွန်တော်တို့ကသိတယ်သိကြကြိုက်တယ်အဲ့ဒါမှအစ်စ်ကပြန်စကျွန်တော်ကြိုက်တယ်အခုလိုဒီမိုအမီရက်ခံလောက်နေရတော့တို့ကတသက်လုံးခံလာကြရလူတို့အနေနဲ့ကဘာမှမထူးတော့ဘူးတော်တော်နဲ့ညမနဲ့ဘူးလို့ကျွန်တော်တို့အဲ့လိုပဲယူဆတယ်ဗျာ
ကျွန်တော်ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာအရေးကျွမ်းကျင်တဲ့နိုင်ငံသားပညာရှင်တွေအထူးသဖြင့်ပါမခဒေးဗစ်စတိုင်ဘတ်ဆိုရင်ကျွန်တော်တို့ပြောရင်မင်းမမွေးခင်ကတည်းကဗမာပြည်အကြောင်းကိုလေ့လာနေတာဆိုပြီးတော့သူပြောတဲ့ပုံစံဖြစ်ပါတယ်အဲ့ဒီဆရာကဘာပြောလဲဆိုလို့ရှိရင်စစ်တပ်အနာသိမ့်မှန်ပြောနေရတဲ့ကိစ္စဘာသိမ့်စရာလူသေးလဲတဲ့အခုကသူလက်ထက်မှာအကုန်လုံးရှိနေတာပဲသူပြောရခဏအဲ့ဒါကဘယ်လိုပြန်ပြီးပြောခြင်းလဲ
အဲ့ဒါကျွန်တော်ထောက်ခံတယ်ဘာလို့ဆိုရင်ဒီတစ်ဆောင်ချိန်မှာပိန်းပြစ်သူလိုဖြစ်နေပြီပိန်းပြီသားပဲဗျာပြီးပြီအကုန်လုံးလိုအပ်တာတွေအကုန်လုံးနေတာအကုန်ရှိတယ်ပုံမှာပြောရတော့အကုန်ပါတယ
်ဟုတ်ကဲ့
ဒါကြောင့်မလို့သူကသိမ့်နေတာတော့ပိန်းလည်းသိမ့်သွားလို့ပြောတာအဲ့ဒါကြောင့်ပြောရပြောတာဗျာ
โอเคสรุปไอ้กูลูลุสนะขันยวยสรุปกูမြန်မာပြည်သူတွေကလည်းပဲဒီကိစ္စကိုပဲကမ်ပိန်းလုပ်မယ်ဆန္ဒပြမယ်ဘာညာဆွေးစည်းစည်းနေကြတယ်ဒီလိုဟာမျိုးကနေပြီးတော့လูลุสนะขันยวยပုံစံမျိုးကဖြစ်သွားနိုင်တဲ့အခြေအနေရှိနေပါလားกูပြည်သူတွေဘယ်လောက်ထိဒါဒီကိစ္စကိုစိတ်ဝင်စားနေကြပါလဲ
ကျွန်တော်ကြာရည်ကျွန်တော်ပြောပြမယ်ခင်ဗျာလူတွေကဘယ်လောက်တော့ဖြစ်နေလဲဆိုပြီးပြည်စုံနဲ့ခြေဦးနဲ့လဲနေလဲရပြီးတော့ခြေဦးကဘာမှတုံးမရဘူးပြည်စုံကတုံးရတယ်တောင်ပြောနေကြပြီအဲ့တော့အခုခင်ဗျာပြောချင်တာကတော့ ဒီဒုဒုဆန္ဒပြပွဲကြီးเนี่ยပြန်ပြင်ဖို့ဆိုတာတော်တော်ကြီးကိုလူတို့ကလည်းစိတ်ပြည့်နေကြီးကလူကပြန်မြစ်ဆောင်နေတော့မှာပဲအရာရောမှာအချို့ပဲပြရတယ်ကြာအဲ့လိုဖြစ်နေတယ်အလကားတွေပြနေတာပဲဆိုတော့ချို့လူတွေကအများလည်းရှိတယ်ကြာလာမိသားတွေကအဲ့လိုဆက်ဆဲနေရှိရပေါ့ဗျာနောက်တစ်ခုကလည်းပဲမင်းတလေးလောက်တာနဲ့ပြန်ပြန်ဖန်းတာတွေကလည်းပြန်လောက်ရှိနေကြဗျာ
ကျွန်တော်အောင်ပါပဲရှင်းရှင်းပြပြရရလဲစစ်ဘုံအောင်ပါပြပြဖို့ပဲခင်ဗျာအဲ့တော့မလို့ဒူးကြီးကဘယ်လိုစားဝင်နေရလဲအရင်ကြက်တယ်ဗျာခင်ဗျာအရင်ကိုကြက်တာရှားပူတယ်ဟုတ်ကဲ့အဲ့တော့မလို့ဒူးကြီးကပြန်လဲနိုးစားဖို့နည်းနည်းခက်ခဲနေကြအဲ့တော့ကျွန်တော်တခုစဉ်းစားမိတာဒီငင်းကြီးကိစ္စလည်းပဲရှေ့မတူဘူးတိုင်းပြည်ရဲ့တိုးတက်စရာရှေ့ကိစ္စဟာအကုန်လုံးတစ်ဆွနေရတာ 2020ဖွဲ့စည်းပုံကြောင့်ဖြစ်တယ်ဒီ2020ဖွဲ့စည်းပုံကိုပြင်ဆင်နေဆိုတာတိုင်းပြည်အရေးတိုင်းပြည်ကောင်းကျိုးရှိကိုတိုးစီရင်လို့ဖြစ်တဲ့ဆိုတာကိုလူတော်များများသဘောပေါက်ကြမယ်ထင်ပါတယ်ဆိုတော့တက်မတော်ဘက်ကရောဒီလိုနားမလဲကြဘူးလားဒီကိစ္စကိုပြင်ဆင်နေဆိုတာတိုင်းပြည်ရှိကိုအခြေအနေတိုးတက်စီရင်လို့ဖြစ်တယ်လို့သဘောမပေါက်ကြဘူးလို့ယူဆပါသလားဒီနေ့ခင်ဗျားလည်းသိရတယ်ဒီစစ်တပ်ကပြ
အချမ်းသာပြီးဘေးဆွဲထိုင်နေတဲ့ဗိုလ်ချုပ်မှုတန်းစီလို့ဆိုရတယ်အဒီတိုင်းသူရရှိမှန်းပြောလို့ပေါ့ဗျာကျွန်တော်တို့ကတခါမဆောင်စီခံကြောက်ပဲဒီကြောက်ကနေပြီးတော့ကျွန်တော်တို့ကခံရတယ်ဆိုပြောသူကအဲ့လိုပြောနေတယ်ဒါကြောင့်မလို့တက်ကိုခင်ဗျာဘလို့မှစိတ်ကူးမနေနဲ့ဗျာတက်ကတော့ဒေါင်းဆန်းစုကြီးအခုဒီစိတ်ကြီးဆုံးရှုံးနာမည်ကြီးပြပြီးတော့ကာကွယ်ပေးတော်မှာပဲခင်ဗျာခုတည်းအထိနော်ခင်ဗျာတက်ကဟိုတင်းကအဒီတိုင်းဒီတော့လူကြီးကတော့စိတ်ပြပြီးတော့ ICC ဝင်ပြီးတော့ဘာသုံးဖန်သွားအေးရောกว่าဆိုပြောတဲ့လူရှိတယ်ကျွန်တော်တော့မပါပါဘူးအဲ့ဒီမှာ
ဟုတ်ကဲ့
ဆိုတော့လူကြီးကစိတ်ပြတာကိုပြောပြတာဟုတ်ကဲ့ပ
ါဆိုတော့ဒေါန်ဆန်းစုကြည်နဲ့ဘုဂျုံမူကြီးသန်းရွှေနဲ့တွေ့တယ်ဘာညာဆွဲသတင်းတွေထွက်တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘုဂျုံမူကြီးသန်းရွှေကပဲတင်းခံနေသလားလက်ရှိကာချုပ်ဘုဂျုံမူကြီးမြောင်းနိုင်ကပဲတင်းခံနေသလားဘယ်လိုသုံးသပ်မိပါလဲခင်ဗျာ
ဘုဂျုံမူကြီးအတူတူပဲအတူတူနဲ့အလူလူပဲဘုဂျုံသန်းရွှေကမရင်းနဲ့အဲ့တော့ကာချုပ်မြောင်းနိုင်တယ်ပဲဘုဂျုံမူကြီးစီယုံတာပဲသူ့ကိုစီယုံနေကာဝေးဦးစီယုံကိုလည်း2020လောက်ဒီသူ့ကိုလည်းခွင့်ပြုထားတာပဲအာမတိမသာဒါမှမဟုတ်မရဘူးဗျအဲဘုဂျုံမူကြီးတန်းချေသူကရက်ကဥနေဝင်းလို့ပေါ့ဗျာနောက်ဆုံးဥနေဝင်းကိုတန်းချလိုက်မှဥပ္ပန်းကြီးအလန်းချလိုက်တာလေတန်းချလိုက်တော့ဥပ္ပန်းကြီးအဲ့တွေ့တယ်မှာသူကအပြည့်ကြီးခါတာဗျာအခုအကာအကွယ်အပြည့်ကြီးခါတာဒါကြောင့်မလို့တောင်းတော်ကြီးပြောင်းလဲတာဘူးဆိုတာအဥပ္ပန်းကြီးတို့မရှိရင်တော့ဟလာအဲတမျိုးပြောင်းရင်ကျွန်တော်ဥပ္ပန်းကြီးတို့ရှိရတယ်ဗျာကာတို့မင်းအောင်အဆင့်လောက်နဲ့အဲ့လောက်ကြီးမလောက်နိုင်ဘူးလေလောက်တော့မှပဲ၄၃၆ကခါဝေးလောက်ကလေးရနည်းပါးပါးလောက်ပေါ့ဗျာကြံတဲ့90ကျုံးတော့မထိပြင်းနဲ့မရဘူး
တော်ရရှိမြတ်ခင်ဗျာမြမသမိုင်းမှာတာဝန်ရှိသူတွေကလှုပ်သိမ့်လှုပ်ခိုက်တာကိုအလုံးလောက်မလှုပ်ခိုက်ကြတာအချိန်မီမလှုပ်ခိုက်ကြတာတွေကြောင့်တိုင်းပြည်နစ်နာခဲ့ရတဲ့သတ္တကားတွေအများအများရှိခဲ့ပါတယ်အခုအခါဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုထူထောင်ရေးအတွက်ပြည်သူတရားလုံးကလိုလားတောင်းတနေရတဲ့အချိန်မှာအလားတူ too late too little ဆိုတဲ့အခြေအနေတွေမဖြစ်ရလေအောင်သင်္ကန်းစာယူသင့်တယ်လို့ထင်မိပါကြောင်းပြောကြရင်ညီကုန်းချလိုက်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ်
ဥကျော်စံတာစီစဉ်တင်ဆက်ပေးထားတဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ပြီးအခုတော့စနေညဓာတ်ရိုက်လေးလိုင်းစီစဉ်မှာဘာရီဆွေးနွေးမလဲဆိုတာကိုအသိပေးပါရစေရှင
်။ဟောရရှင်များရှင်2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြင်ဆင်ရေးပူးပေါင်းကော်မတီတရဖွဲ့စည်းမဲ့အစီအစဉ်ကိုလွှတ်တော်ကမဲခွဲအတည်ပြုလိုက်ပါပြီ။အခြေခံဥပဒေပြင်ဆင်ရေးလွှတ်တော်မှာထောက်ခံမှုရဖို့လိုအပ်တဲ့တက်မတော်သားကိုယ်စားလှယ်တွေကတော့အစိုးတင်ချိန်မှာကန့်ကွက်တာတွေရှိခဲ့ပေမဲ့ပြင်ဆင်ရေးကိုမူအပြင်မကန့်ကွက်ဘူးလို့လည်းပြောနေပါဗျ။စားတဲ့ရေးဆွဲအတည်ပြုချိန်ကစားလို့အငင်းပွားစရာတွေကြုံခဲ့ရတဲ့အခြေခံဥပဒေပြင်ဆင်ရေးလက်တွေ့ဖြစ်နိုင်ချေအလားအလာဘယ်လောက်များရှိပါလဲ။ဘယ်နေရာကစပြီးပြင်ဖို့လိုမလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-2-3-8-2-9-9-9 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ကြလို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေရှင်။
စနေနေ့ဒိုင်ရီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အခုဆက်ပြီးတော့တပတ်အတွင်းအားကစားသတင်းလွှာတွေကိုနှာစင်ရပါမယ်။တင်းနစ်ပြိုင်ပွဲတွေမှာမျက်ခင်းပေါ်မှာကစားရတဲ့ဝင်းဘယ်လ်ဒန်နဲ့တခြား Grand Slam ပြိုင်ပွဲတွေရဲ့ကစားရပုံကွာခြားတာနဲ့ပတ်သက်ပြီးမြမလက်ရွေးစင်နဲ့ရန်ကုန်တက္ကသိုလ်လက်ရွေးစင်တင်းနစ်ကစားသမားဟောင်းဦးထွန်းအောင်ကိုမေးမြန်းပြီးအခုတပတ်ရဲ့အားကစားကဏ္ဍမှာကိုရန်နိုင်ကစီစဉ်တင်ဆက်ပေးထားပါတယ်ရှင်။
Grand Slam Tennis ပြိုင်ပွဲကြီးလေးခုဖြစ်တဲ့ Australia Open, ပြင်သစ် Open, Wimbledon နဲ့ American Open Tennis ပြိုင်ပွဲတွေကို Hard Court လို့ခေါ်တဲ့အောက်ခံတမန်လင်းကွင်းအမှာ Clay Court လို့ခေါ်တဲ့ရှုံစေးကွင်းနဲ့ Grass Court လို့ခေါ်တဲ့မြက်ကွင်းတွေမှာကစားကြတာဖြစ်ပါတယ်။ Australia Open နဲ့ American Open ကိုကွင်းအမှာမှာကစားပြီးတော့ပြင်သစ် Open ကိုတော့ရှုံစေးကွင်းမှာကစားတာဖြစ်ပါတယ်။ Wimbledon ကိုတော့ Grass Court လို့ခေါ်တဲ့မြက်ကွင်းမှာကစားကြတာပါ။ဆိုတော့မြက်ကွင်းမှာကစားရတာဟာတခြားကွင်းတွေနဲ့ဘယ်လိုကွာခြားမှုတွေရှိပါသလဲ။ကစားသမားတွေအတွက်ရောဘယ်လိုအခက်အခဲတွေရှိနိုင်ပါသလဲ။ဝင်းဘယ်လ်ဒန်ပြိုင်ပွဲလိုမြက်ကွင်းမှာကျင်းပတဲ့တင်းနစ်ပြိုင်ပွဲတွေရဲ့ထူးခြားတဲ့အနေအထားတွေနဲ့ပတ်သက်ပြီးတော့မြမလက်ရွေးစင်တင်းနစ်ကစားသမားဟောင်းဦးထွန်းအောင်ကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာအခုလိုစပြောပါတယ
်မြက်ကွင်းမှာကစားတာကဟိုချောတယ်နော်တဲ့ဟိုဘောလုံးကနောက်ပြီးတော့ဘောလုံးရဲ့အမြင့်ကနေတယ်နံပါတ်2နောက်ပြီးတော့သုံးဟိုအချိန်မရဘူးဒီလေးကုန်းမှာကစားလို့ရှိရင်တစ်ဖက်နဲ့တစ်ဖက်ကဟိုဘက်ဒီဘက်ရိုက်တာကတော့ငါးချက်ခုနှစ်ချက်ဆယ်ချက်တစ်ခါလေး20ချက်ရှိတယ်ဒီ grass ကုန်းပါကမနက်မှနေပါတယ်ဘုံတိုင်းဆိုပြီးတော့သူ့ချက်နဲ့ပြီးသွားတာ၄ချက်နဲ့ပြီးသွားတာရှိတယ်အဲ့တော့ကြာကြာမရိုက်ဘူးเนาะနောက်ပြီးတော့သူကမြက်ကွင်းပါကသူက seven volley ကတပန်းလာတယ်လို့ပြောတယ်ဟို federal လို့ရိုက်ပုံရိုက်ပြီးပေါ့လေဆိုတော့ federal ကိုနိုင်သွားတဲ့လူကလည်းဟို seven volley တမားပဲเนาะ nadal ကိုနိုင်သွားတဲ့လူကလည်း seven volley ပဲသူကသူတို့နည်းနည်းစွန့်ပြီးတော့ရိုက်တာပါလေအဲ့ဒါ grass ကိုရတယ်ပေါ့နောက်တစ်ခုကမိုးရွာတဲ့အခါမှာ grass ကပိုးပြီးတော့ချောတယ်ဆိုတဲ့ဥစားတယ်နောက်ပြီးတော့ grass ကဟိုရန်နေပြီးသားနေပါလိမ့်မယ်ပွဲဖွင့်ကစားမှနဲ့ပွဲကနောက်ရက်တွေကြာသွားလို့ရှိရင်ဟိုတွေ့နေမယ်ဟိုဒီ service line area မှာအကွက်တွေ့နေမယ်မြက်ကပြေးသွားတာလေအဲ့ဒီမှာလူကဟိုရက်တာများတာဟိုအဲ့ဒီနေရာမှာဟိုမြက်ကမရှိသလောက်ပဲဟိုမြေကြီးပဲရှိတယ်ဆိုတော့အဲ့ဒီညမှာဘောလုံးထောက်လို့ရှိရင်အဲ့တမျိုးဆိုတော့သူတို့ကအဲ့ဒီမှာဟိုရိုက်တဲ့ခါကြလို့ရှိရင်အဲ့ဒီညမှာထောက်တာတမျိုးဆိုတော့အဲ့ဒီညနားမှာဒါခုံနာတမျိုးဖြစ်နေတယ်ဆိုတော့ဟိုရက်ကြကြသွားလို့ရှိရင်ဒီ grass ကတမျိုးဖြစ်သွားတယ်အဲ့ဒါမျိုးအဲ့ဒါကို adjust လုပ်ပြီးတော့ဟိုရရတာပေါ့လေအဲ့ဒါကိုကစားတဲ့လူတွေလည်းသူတို့သိတယ်ဒီမြက်ကဟိုလေဘာလဲအချိန်ကြီးကပြောင်းလာတယ်ဆိုတဲ့ဥစားဒီ hard court နဲ့ clay court ကအဲ့လိုမဟုတ်ဘူးပထမရက်မှာပဲဒီတိုင်းပဲပထမ final ရက်မှာလည်းဒီတိုင်းပဲအဲ့ဒါတော့ကွာ
ဟုတ်ကဲ့အဲ့ကကတော့ပြောတယ်ဒီ surf and volley ဆိုတဲ့ဥစားကိုနည်းနည်းလောက်ရှင်းပြပေးပါဘယ်လိုမျိုးလဲဆိုတာကို
ဟုတ်ကဲ့ surf and volley ဆိုတာကသူတို့ service ball ကိုသူတို့အားကိုးတယ်အားကိုးပြီး serve လုပ်ပြီးတော့သူတို့ net ကိုသူတို့ပြည့်တက်လာတာပေါ့လေ။အဲ့ဆိုသူ body လုတ်ပြီးတော့ body လုတ်လိုက်တဲ့ခါကျလို့ရှိရင်ဟိုတစ်ဖက်သားမှာအချိန်မရတော့ဘူး။သူက return ရလိုက်ပြီးနောက်တစ်ချက်ကဟိုတစ်ဖက်သား serve လုတ်တဲ့လူကဒီ body ရိုက်လိုက်တော့သူရှိမှရိုက်ချိန်ကနည်းသွားတာပေါ့လေ။အဲ့တော့ဒီမှာ serve and body ဒီမှာကတန်းစားတယ်ပေါ့။အ
ဲ့ဆိုရင်ဒီ service ရိုက်ပြီးတဲ့ခါကျရှေ့ကိုတက်ပြီးတော့ဒီ body ရိုက်တဲ့လူကပို့ပြီးတော့တပန်းသားတယ်။
တပန်းသားတယ်။ဟုတ်ကဲ့ဘာသ
ာ player တွေထဲမှာလည်းအမျိုးမျိုးရှိပါတယ်တချို့ကဒီလို baseline မှာထိုင်ပြီးတော့ကစားရတာကိုအားတန်တဲ့လူတွေရှိတယ်အဲတချို့ကကြာခုနလိုမျိုး net ကိုတက်ပြီးတော့ volley ရရမျိုးအားတန်တဲ့လူမျိုးတွေရှိတယ်ဆိုတော့ baseline မှာရရရတဲ့လူကဘာဖြစ်လို့ဒီ grass court မှာကြာတော့သူ့အတွက် disadvantage ဖြစ်နေလဲ
ဟုတ်တယ်အဲ့ဒါကျွန်တော်ကပြောလို့ပဲဟိုသူ့အချိန်မရလို့ပဲဘောလုံးကလာလာပြီးတော့ချက်ချင်းပြန်ရရတယ်လေနောက်ပြီးဘောလုံးကနှိမ့်နိုင်တယ်အဲ့တော့ကလေးကုန်းပါဆိုလို့ရှိရင်နတ်တလားအချိန်လေးရတယ်နော်အချိန်လေးရတယ်ဟိုပြေးပြီးရိုက်ဖို့အချိန်ကိုရတယ်ဒီမှာကအချိန်မရဘူးအဲ့ဒါက ground slope ပေါ့လေဒီနောက်ဘောအင်မတန်ကောင်းတဲ့လူပဲဟိုရိုက်လို့ရနိုင်ရဲ့အရင်တော့ကဗာလဲဟို beyond box လို့ပါလို့ဆိုတာ ground slope က beyond box က net ဟိုတစ်လောက်ကျွမ်းကျင်တာမဟုတ်ဘူးသူဝင်းလို့လာနိုင်တာကသူက ကောင်းစပ်တာအမနာကောင်းလို့အလောက်ကနေရိုက်တာအလောက်ကိုပေါင်းမှာပဲရမယ်။ဟိုဒီနာသာဒီဝိမနာနိုင်မှုပါလေနှခါလေအဲ့မှာအချိန်ကြီးရတယ်ဟိုဒီတိုက်တဲ့အချိန်ကြီးဖြစ်နေတယ်ဦးကချောတာတွေပါလေမရှိဘူး။အဲ့တော့သူအချိန်ရတယ်အလောက်ကနေဒီဟိုနေတခါတည်းကိုတခါတအားရိုက်တာပေါ့လေအပြင်းထန်ရိုက်တယ်။ဆိုအဲ့ဒီအကြောင်းလဲသူနိုင်သွားတာပါ။ဖက်ဒရယ်ဆိုတာကဆက်တယ်ပေါ့ဒီမှာနော်အဲ့တော့သူကဒါကြောင့်လည်းဖက်ဒရယ်ကဒီမှာနိုင်တာပါလေခုနှစ်ချက်ရှိသွားပြီအဲ့ဒါပါဗျာ
ဘောလုံးတွားတဲ့ဥစ္စာကရောတခြားကွင်းနေနဲ့ဘလို့ကွာချောင်းလို့ရှိတယ
်ဘောလုံးတွားတာကတော့ဒီမှာကတော့ဟိုပို့ပြီးတော့ဝင်နေပါလေဟိုမျက်နာပေါ့ဘောလုံးကအဲ့နောက်ပြီးတော့ထောက်တာကတော့တစ်ခါလေးကြာရင်မမှန်ဘူးရေးတော့ဘောက
ဘောလုံးတွားတဲ့နှုံးကမြန်တယ်ဆိုတော့ဒီသူက half court ထက်ရောမြန်လာဒီ US Open တို့အဲနောက်ပြီးတော့ဒီ Australia Open တို့လိုမျိုး hard court တွေမှာထိုက်မြန်လာ
hard court မှာ ਨੇ ဟိုမြန်နေလို့ဆိုရမယ်ဘောလုံးဆိုတော့ तू ကဘောလုံးကနိုင်နေတယ် hard court ကသိမနိုင်နော် hard court လည်းမြန်နေလीဟိုစားလိုက်လို့ရှိတယ်ဒါပေမဲ့ဟိုနည်းနည်းလေး grass court ကပို့ပြီးတော့ဟိုမြန်ဖို့ဟိုအလားလာရှိတယ် तू ကဘောလုံးကလည်းနိုင်နေတယ
်ကစားသမားတွေမှာရောကွင်းနေအမျိုးမျိုးကစားတဲ့ခါကျသူဒီကစားတဲ့အခါမှာသူပြေးရလွားရအဲ့လိုမျိုးကစားတဲ့အခါမှာရအပြောင်းလဲတွေရှိတယ
်အပြောင်းလဲကတော့အဖြစ်ရှိတာပေါ့ဘုံကဂတ်ကမှာကစားတော့ပါလေပို့ပြီးတော့ရှုပ်ကိုပရပယ်လို့ရတာပေါ့လေဒီ back swing တွေပါလေကြားလို့ရှိရင်ဟိုအချိန်ယူနေလို့မရဘူးကွာညံ့ညံ့လေးနောက်ပြီးတော့ anticipation ပေါ့ဟိုကြိုတွေ့ရတယ်လေအဲတစ်ခါကရိုက်ခါနီးလို့ကပေါ့ဟိုရိုက်လိုက်တော့မှသူတို့ဟိုပြေးတာနေတယ်တစ်ဖက်ကရိုက်တာကိုသူဘယ်ကိုရိုက်မလဲဆိုပြီးတော့နည်းနည်းကိုကြည့်တယ်။ကလေးကုတ်မှာဆိုရင်နည်းနည်းစောင့်လို့ရတယ်။နည်းနည်းတွက်ဆလို့ရတယ်။အဲ့ဒါကြောင့်ကိုနေကတ်ကုတ်ကတော့လည်းအချိန်မသေးဘူး။ကိုနေကြိုတင်ပြီးတော့နည်းနည်းလေးတွက်ရတယ်။တစ်ဖက်ကဘယ်လိုရိုက်တော့မလဲဆိုတဲ့ဥစ္စာကိုအဲ့ဒါတော့ကြိုတွက်ရတယ်။ခြေလမ်းမှာတော့သူတို့ဟိုကျဲကျဲလှန်လာနေဟိုဘယ်လဲစိတ်စိတ်လှန်လာပြီးတော့ရှိပါတယ်။ဒီကတ်ကုတ်မှာဆိုလို့ရှိရင်ဟိုအရန်ကျဲကျဲကြီးတော့ဟိုနေလို့မရဘူးခက်စိတ်စိတ်နဲ့လို့ဟိုနေပြေးရတယ်နော်ဘောလုံးဆိုတော့တစ်ခါကဟိုနေဟိုရဲလိုက်တာဟာကိုထင်းတဲ့ဘက်ကိုမရဘူးဆိုရင်ချက်ချင်းပြန်လှည့်လို့ရအောင်လို့ပြေးကုန်မှာဆိုလို့ရှိရင်တော့ဟိုသူကဟိုအချိန်ရတဲ့အတွက်သူတို့တခါလေးရဲ့ခြေလှမ်းကျဲကျဲနဲ့သူတို့အစမ်းကြီးတွေကြီးကြီးတွေလှုပ်ပြီးတော့သူတို့သွားကြတယ်အဲ့ဒါတော့နည်းနည်းကွာခြားတာရှိတယ်ဘာလဲဟတ်ကုန်မှာကြတော့နေနေတော့သိချားတယ်။ဘာလဲ။ဒဏ်ရာရမှာဆိုလို့။သူက hard court ဆိုတော့ grip ကကောင်းတယ်လေ။ချက်ချင်းဆက်လိုက်လို့ရှိရင် angle တွေပါလေလေ။ဟိုတွစ်ချစ်သွားနိုင်တယ်။ဒါပေမဲ့ဟိုရိုက်နေတဲ့အခါကျလို့ရှိရင်ဒီခါကြီးကျရင်စဉ်းစားချိန်ကမရဘူးလေ။သူကအမြန် react လို့ရတော့အဲအဲ့ဒါကြတော့ဟိုဆက်ကြောက်တစ်ချို့ဒဏ်ရာရတယ်ဆိုတာဒီအဲ့ဒါပါတာပေါ့လေ
။ညီမလည်းရွေးစင်နဲ့ရန်ကုန်တက္ကသိုလ်လည်းရွေးစင်တင်းနစ်ကစားသမားဟောင်းဦးထွန်းအောင်ပြောသွားတာဖြစ်ပါတယ်နော်။
ကိုရနိုင်စီစဉ်တင်ဆက်ပေးထားတဲ့သတင်းပတ်စင်အားကစားသတင်းလွှာတွေပါရှင်အခုအစီအစဉ်တွေအဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါရှင
်အမေရိကန်တောင်ပိုင်းနယ်စပ်မှာတိုင်းကာမဲအစီအစဉ်တွေသမ္မတဒေါ်နယ်ထရန့်ကနိုင်ငံတော်ခြေပြမင်ကွန်းမှာထပ်မံဖိအားပေးပြောဆိုလိုက်ပါတယ်တိုင်းကာမဲကုန်ကြစည်းအတွက်သဘောတူညီမှုမရနိုင်တဲ့အတွက်အစိုးရလုပ်ငန်းတွေနောက်တစ်ချိန်ရက်ဆိုင်ကောင်းရက်ဆိုင်ရဖို့ရပ်ပန်းလောက်တာကြံတော့တာကိုလည်းသမ္မတကသတိပေးထားတာပါအစီအစဉ်မှာပြောရကြတမင်တိုင်းကာမဲဖြစ်တဲ့အကြောင်းသမ္မတကဂရုပြုဖြည့်ချပေးမယ်လေနိုင်ငံတော်ရေးပေါ်ချင်းနေချင်းညာဖို့အရင်ကပြောထားတာမျိုးကိုတော့ထပ်မပြောတော့ပါဘူးအမေရိကန်နိုင်ငံရဲ့မူဝါဒနဲ့ပတ်သက်လို့သမ္မတကနိုင်ငံတော်ခြေပြမင်ကွန်းမှာထည့်သွင်းပြောဆိုတဲ့နေရာမှာတော့အမေရိကန်တပ်ဖွဲ့တွေနှစ်ပေါင်းများစွာတိုက်ခိုက်နေတဲ့စစ်ပွဲတွေအဆုံးသတ်နိုင်ရေးအမေရိကန်အစိုးရကအချိန်မီမူဝါဒချမဆောင်ရွက်ခဲ့ရင်မရှောင်သာမလွဲသာကျင်းပမယ်လို့သမ္မတကပြောနေတဲ့ brief card တွေကိုဟန်တာနိုင်ရေးကိစ္စတွေကိုလည်းထည့်သွင်းပြောဆိုသွားပါတယ်။ဒီချိန်ထဲမှာပဲမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်နဲ့ဒုတိယတဲ့ဒီချိန်ဗီယက်နမ်နိုင်ငံမှာဒီလကုန်ပိုင်းတွေ့ဆုံမယ်လို့သမ္မတထရန့်ကနိုင်ငံတော်ခြေပြမင်ကွန်းမှာပဲထည့်သွင်းပြောဆိုသွားပါတယ်။ဖေဖော်ဝါရီလ29ရက်နေ့မှာထိပ်သီးတွေ့ဆုံမယ်ကြောင်းကြေညာတဲ့အချိန်မှာမြောက်ကိုရီးယားကောင်ဆောင်နဲ့တွေ့ဆုံဆွေးနွေးသူ့လျော်ပေါ်သမ္မတထရန့်ကဂုဏ်ယူပြောဆိုခဲ့တာလည်းဖြစ်ပါတယ်။နနကဗီကတ်တွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်ကနေနောက်ထပ်ဒုက္ခသည်တွေထပ်မံထွက်ပြေးလာနေတဲ့ပေါ်မြန်မာဆွေရောက်ကိုဘင်္ဂလားဒေ့ရှ်ကကန့်ကွက်လိုက်ပါတယ်ဗုဒ္ဓဘာသာဝင်ရခိုင်နေတဲ့တခြားတိုင်းရင်းသားတွေပါထပ်မံရောက်ရှိလာတဲ့အတွက်မနေ့နောက်ပိုင်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတမန်ကြီးကိုစင့်ခေါ်ပြောဆိုခဲ့တာဖြစ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတို့ကကူကပြီး AFP သတင်းက ဖော်ပြခဲ့တာပါထွက်ပြေးလာသူအရေးအတွက်တိုးလာနေပြီးနေဆက်မှာရှိနေသူတို့ချို့ကလည်းမချန်ခင်ထပ်မံဝင်ရောက်လာဖို့ရှိတဲ့ကြောင်းတပ်ပွဲတွေရပ်တန့်ဖို့လဲမြန်မာစိုးရကိုဘင်္ဂလားဒေ့ရှ်အနာဘယ်နီကတိုက်တွန်းနေတာပါ
တရင်ချင်းချက်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကအကိုစော်ဝင်းလိုင်းဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ William Andre ဖြစ်ပါတယ်မနေ့ပြန်ကြာတာပြီးနေ့မနေ့ဖက်6နာရီကနေ9နာရီထိအစီအစဉ်တွေမှာတော့ဥကျော်စန်တာရဲ့မြမအရေးသုံးသပ်ချက်နဲ့သူယုံကြည်ရာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုပြန်လည်နားဆင်နိုင်ပါတယ်ရှင် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်တောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.